Welcome to the Voice of America in Burmese.
မြန်မာညမှာခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေလို့မှာရှိရတဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာသံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။2020ပါတီစုံဒီမိုကရေစီထွေးထွေးရွေးကောက်ပွဲကိုတော့မြန်မာနိုင်ငံမှာဒီကနေ့ကျင်းပခဲ့ပြီးတော့မဲဆန္ဒရှင်ပြည်သူတွေမဲပေးခဲ့ကြပါတယ်။မဲယုံတွေကိုမနက် 6:00 နာရီမှာစတင်ဖွင့်လှစ်ခဲ့ပြီးတော့ညနေ 4:00 နာရီမှာပိတ်ပြီးအခုဆိုရင်မဲတွေကိုစတင်ရေးတွက်နေပြီဖြစ်ပါတယ်။COVID-19 ကာယောဂါကာလဖြစ်နေတာကြောင့်ယောဂါကူးစက်မှုတွေမဖြစ်ရအောင်၎င်းစည်းတွေတက်ပြီးတော့တရားနဲ့တရားခတ်ခွာခွာနေပြီးမဲပေးကြရတာလည်းဖြစ်ပါတယ်။အခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေ54သန်းကျော်တဲ့ကစုစုပေါင်းမဲပေးခွင့်ရှိသူ38သန်းရှိပါတယ်။ဒီနေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ပါတီပေါင်း90ကျော်ရှိပြီးတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့ကိုယ်စားလှယ်အများဆုံးဖြစ်ပြီးတော့ပြည်ခိုင်ပြိုးပါတီကတော့ကိုယ်စားလှယ်လောင်းဒုတိယအများဆုံးဖြစ်ပါတယ်။ဒီနေ့မှာတော့ရွေးကောက်ပွဲကိုတရားမျှတစွာကျင်းပနိုင်မယ့်အခြေအနေမရှိတာကြောင့်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစုစုပေါင်းမြို့နယ်15မြို့နယ်နဲ့တခြားတိုင်းနယ်ပြည်နယ်တွေကခြေရအုပ်စုတချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့အတွက် 2015 ခုနှစ်သက်ဆိုင်တော့မဲဆန္ဒအနယ်အရေးအတွက်ပို့ပြီးတော့နည်းသွားတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာပြည်သူ့လွတ်တော်နေရာ315နေရာ၊မြို့သားလွတ်တော်162နေရာအပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်နေရာတွေနဲ့တိုင်းရင်းသားရေးရာဝန်ကြီးတွေအတွက်မဲပေးခဲ့ကြတာဖြစ်ပါတယ်။ဒီကဘွေးနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းပေးပို့ချက်အသေးစိတ်တွေကိုတော့အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကိုအနိုင်ရသူဖြစ်တဲ့သတင်းမီဒီယာတွေကမနေ့ကတွက်ချက်ချင်ညာလိုက်ပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာမနေ့ညနေပိုင်းမှာတော့တယ်လီဝါပြည်နယ်ဝမ်ဝန်ဒန်မြို့ကနေမိန့်ခွန်းပြောကြားခဲ့ပါတယ်။ရွေးကောက်ပွဲအနိုင်ရပြီလို့ချင်ညာနိုင်တဲ့ဂျိုးဘိုင်ဒန်ကသူ့အနေနဲ့တိုင်းပြည်ကိုစုစည်းနိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ကတိပြုပြောကြားလိုက်ပါတယ
်။ I pledge to be a president.who seeks not to divide but unify
ကျွန်တော်အနေနဲ့တိုင်းပြည်ကိုသဘောထားတွေပူပွဲအောင်လုပ်မှာမဟုတ်ပဲစုစည်းနိုင်ဖို့ကြိုးပမ်းသွားမယ်လို့ကတိပေးပါတယ်အနီရောင်တွေအပြာရောင်တွေခွဲမမြင်ပဲပြည်ထောင်စုတစ်ခုအနေနဲ့ပဲမြင်တယ်လို့ဂျိုးဘိုင်ဒန်ကပြောသွားတာဖြစ်ပါတယ်ဒါပြင်ဂျိုးဘိုင်ဒန်ကသူ့ကိုထောက်ခံတဲ့သူတွေကိုလည်းအခုချိန်ဟာတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ဝေဖန်ပုတ်ခတ်နေရမယ့်အချိန်မဟုတ်ပဲအပြန်လည်တွေ့ဆုံပြီးတော့တရားနဲ့တရားအခွင့်အရေးပေးပြီးအမြင်သဘောထားတွေကိုနားထောင်ရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ်ဒါပြင် COVID-19 ကာယောဂါကိုထိန်းချုပ်နိုင်ဖို့အတွက်လာမယ့်တနင်္လာနေ့ကစပြီးသိပ္ပံပညာကိုအခြေခံတဲ့ COVID-19 တိုက်ဖျက်ရေးအဖွဲ့တစ်ခုကိုစတင်သွားမယ်လို့လည်းကြေညာပါရယ်။ဂျိုးဘိုင်ဒန်နဲ့တူဒူးသမရအဖြစ်ဝင်ရွေးခံခဲ့တဲ့အထက်လွှတ်တော်အမတ်ကာမလာဟဲရစ်လည်းမနေ့ကလူထုကိုဗိန်ခွန်းပြောကြားခဲ့ပြီးတော့အမေရိကန်နိုင်ငံတဝန်းစံချိန်တင်လောက်အောင်ပဲပြီးခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားခဲ့ပါရယ်။ဂျိုးဘိုင်ဒန်ဟာအမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာလုပ်နေတာအခုဆိုရင်နှစ်ပေါင်း90နီးပါးရှိသွားပြီဖြစ်ပါရယ်။အမေရိကန်သမ္မတကျန်းသက်စာဂျင်းဆူပွဲကိုတော့လာမယ့်ဇန်နဝါရီ20ရက်နေ့မှာလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်အနိုင်ရတယ်လို့အမေရိကန်သတင်းမီဒီယာတွေကတွက်ချက်ကြေညာလိုက်ပြီးတဲ့နောက်မှာတော့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်အပါအဝင်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကလည်းဂျိုးဘိုင်ဒန်ကိုမနေ့စနေနေ့ကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာကျွန်တော်တို့ရဲ့အရေးကြီးဆုံးမဟာမိတ်ဖြစ်ပြီးကျွန်တော်အနေနဲ့ရာသီဥတုပြောင်းလဲမှုကနေစပြီးကုန်သွယ်ရေးလုံခြုံရေးအစရှိတဲ့ကျွန်တော်တို့ဂျာကပူတွဲဦးစားပေးရမယ်ကိစ္စရပ်တွေကိုအတူအနီးကပ်လုပ်သွားဖို့စောင့်မျှော်နေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကအမတ်တဆယ်ဒေါင်းနင်းလန်းကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါပြင်ဂျိုးဘိုင်ဒန်နဲ့အတူဒုသမရအဖြစ်နဲ့ဝင်ရောက်အရွေးခံခဲ့တဲ့ကာမလာဟဲရစ်ဟာလည်းအမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုသမရလူပြူမဟုတ်တဲ့အသားရောင်ရှိသူတယောက်ဖြစ်ရွေးချယ်ခံရတာဟာသမိုင်းဝင်အောင်မြင်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုစပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နဲ့ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်တို့ကလည်းဂုဏ်ပြုကြိုဆိုခဲ့ကြပါတယ်ပြည်သူ့သမ္မတမက်ခရွန်ကတော့ကျွန်တော်တို့အနေနဲ့ဒီကနေ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ဖို့အတွက်လှုပ်ရှားရေးအများကြီးရှိပြီးဒါတွေကိုကျော်လွှားသွားနိုင်ဖို့အတွက်အတူလက်တွဲပြီးအလုပ်လုပ်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒါပြင်တိဘက်ဖုန်တော်ကြီးဒလိုင်လာမာကလည်းဂျိုးဘိုင်ဒန်အနိုင်ရတဲ့အပေါ်မှာသူ့အနေနဲ့ဂုဏ်ယူကြောင်းအမျိုးသမီးတူကိုဒုသမအဖြစ်ရွေးချယ်ခဲ့တဲ့ပုံမှာချီးကျူးကြောင်းနဲ့ရှေ့ပိုင်းရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာအောင်မြင်မှုတွေရဖို့သူ့အနေနဲ့ဆူတောင်းတယ်လို့လည်းဒီနေ့မနက်ပိုင်းကစာရေးပြီးပြောကြားခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရတယ်လို့သတင်းမီဒီယာတွေကတွက်ချက်ကြေညာလိုက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံကလည်းဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုဂုဏ်ပြုကြိုဆိုကြောင်းပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒုသမဟောင်းဂျိုးဘိုင်ဒန်နဲ့အထက်လွှတ်တော်အမတ်ကာမလာဟဲရစ်တို့ကိုထောက်ခံကြောင်းသူ့ရဲ့လူမှုကွန်ရက်ကနေဒီနေ့အရေးပါတယ်ဂျိုးဘိုင်ဒန်နဲ့ကာမလာဟဲရစ်တို့အတွက်ဂုဏ်ယူပါတယ် ကျွန်တော်တို့ရဲ့မဟာမိတ်နဲ့နိုင်ငံသားဆက်ဆံရေးဟာလည်းအခိုင်အမာရှိနေပြီးနိုင်ငံသားမှာရှိနေတဲ့ဘုံတံမိုးထားမှုတွေအတွက်အတူလက်တွဲလုပ်သွားဖို့စိတ်အားထက်သန်စွာစောင့်မျှော်နေတယ်လို့တောင်ကိုရီးယားသမ္မတက Twitter ကနေရေးပါတယ်။ဒါပြင်နိုင်ငံဆက်ဆံရေးရဲ့အနာဂတ်ဖွံ့ဖြိုးတိုးတက်မှုတွေပိုပြီးတော့ရှေ့ဆက်ဖွင့်လှစ်သွားနိုင်ဖို့မျှော်လင့်ကြောင်းပြောကြားလိုက်ပြီးတော့အတူလက်တွဲလုပ်ကြဖို့ကိုလည်းကိုရီးယားဘာသာစကားနဲ့ရေးထားပါတယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်
အမေရိကန်တန်ရဲ့တင်းငွေနဲ့ညပဲထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြရပါမယ်ရှင်ကျမခွာညိုပါအမေရိကန်သမ္မတရွေးကောက်ပွဲတွေကို9ရက်ကြာမဲရီတွက်ခဲ့ပြီးတဲ့နောက်မနေ့ကတော့မစ္စတာဂျိုးဘိုင်ဒန်အနိုင်ရကြောင်းရလက်ကြေညာပြီးပြီးချင်းနိုင်ငံတော်မှဒီမိုကရက်ကိုမဲပေးသူတွေအောင်ပွဲခံခဲ့ကြပါတယ်2016တုန်းကသမ္မတထရမ့်ကိုအနိုင်ရစေခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ဟာဒီနှစ်မှာတော့သူတို့ရဲ့ဆန်တာမဲရီကြောင့်ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရသူဖြစ်စေခဲ့လို့လမ်းတွေပေါ်ထွက်ပြီးကာခုံနေကြပါတယ
်
တပိုင်းတစ်ခွေမှာပါဝင်ပြီးတော့ကျွန်တော်အတန်ကိုကြားစေခြင်းနဲ့လို့ဘိုင်ဒန်ကိုထောက်ခံသူကပြောသွားတာပါရွေးကောက်ပွဲရလဒ်တွေရစ်တွက်နေစေပြည်내တော်များများမှလည်းသမ္မတထရမ့်ကိုထောက်ခံသူတွေကတော့စန္ဒပြကန့်ကွက်နေခဲ့ကြပါတယ်မဲလိန်တာတွေမဖြစ်ခဲ့ဘူးဆိုတာအဖြေထွက်ခဲ့ရင်တော့ပြဿနာမရှိပါဘူးဒါပေမဲ့အခုကြည့်ရတာဒီလိုဖြစ်ပုံမရဘူးလို့ဖလော်ရီဒါပြည်내ကထရမ့်ကိုထောက်ခံသူတဦးကပြောခဲ့တာပါအမေရိကန်ပြည်ထောင်စုဟာနောက်ထပ်ဦးတည်ချက်တစ်ခုကိုရွေးချယ်လိုက်ကြတာဖြစ်ပြီးရွေးကောက်ပွဲရလဒ်ထွက်လာပြီးတဲ့နောက်ထောက်ခံသူတွေကအောင်ပွဲခံကြသလိုကန့်ကွက်သူတွေကလည်းဆန္ဒပြနေကြပါလိမ့်ရှင်။ဒီလထဲမှာတော့ရုရှားသမ္မတပူတင်ကရုရှားနဲ့အမေရိကန်ကြားနောက်ဆုံးကြံရှိနေသေးတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်တက်တန်းဆက်တူဖို့ကမ်းလှမ်းခဲ့ပါတယ်။ဒီစာချုပ်ကနောက်လေးလကြာဖေဖော်ဝါရီလမှာတက်တန်းကုန်တော့မှာပါ။ရုရှားခေါင်းဆောင်မစ္စတာပူတင်အနေနဲ့သမ္မတဘိုင်ဒန်နဲ့အထူးသဖြင့်နျူကလ িয়ার လက်နက်ထိန်းချုပ်ရေးပေါ်ပုံရည်မှန်းချက်တွေကိုရှာဖွေမှဖြစ်ကြောင်းပြောကြားခဲ့ပါတယ်။မစ္စတာဘိုင်ဒန်ဟာသူ့ရဲ့အထက်လွှတ်တော်အမတ်တက်တန်းတစ်လျှောက်လုံးနျူကလ িয়ার လက်နက်ထိန်းချုပ်ရေးကိစ္စကိုထိတ်တန့်မှထားခဲ့ပြီးနျူကလ িয়ার လက်နက်ထိန်းချုပ်ရေးမဟာဗျူဟာစတက်သဘောတူစာချုပ်ကိုလည်းတက်တန်းတိုးရင်နှီးလန်းရှာသွားဖို့ခရီးပေးထားသူပါ။အမေရိကန်သမ္မတတွေဖြစ်ခဲ့ကြတဲ့ George W. Bush နဲ့ Barack Obama တို့ဟာသူတို့ပထမဆုံးရွေးကောက်ခံရချိန်မှာရုရှားသမ္မတ Vladimir Putin နဲ့အပြန်အလှန်ခင်မင်နားလည်မှုရယူနိုင်လိမ့်မယ်။အမေရိကန်ရုရှားနှစ်နိုင်ငံဆက်ဆံရေးပုံမကောင်းမွန်လာအောင်လဲဆောင်ရွက်ပေးနိုင်လိမ့်မယ်လို့တွေးခဲ့ကြပါလေ။2014ခုနှစ်မှာရုရှားက Ukraine ရဲ့ Crimea ကျွန်းဆွယ်ကိုသိမ်းပိုက်ခြင်းမှာဒီမျှော်လင့်ချက်တွေပျက်စီးသွားရတာပါ။သမ္မတဟောင်း Obama ရဲ့ဒုတိယသမ္မတလည်းဖြစ်ခဲ့သူ Joe Biden ဟာရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့မဟာဂျူဟာကိုထောက်ခံခဲ့သူပါဒါပေမဲ့သူ့ရဲ့ရှိကလူတွေလုံနီးလုံဟန်မျိုးတွေရှိနိုင်လိမ့်မယ်လို့မထင်ကြောင်းတန်တမန်ဟောင်းတူကခတ်မှန်းပါတယ်မစ္စတာဖိုင်ဒါရဲ့ဒီလိုသဘောထားကိုသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးတွေမှာတွေ့ခဲ့ရသလိုပြီးခဲ့တဲ့လကပဲမစ္စတာဂျိုးဘိုင်ဒန်က CNN Town Hall Interview မှာလည်းရုရှားဟာစတင်ပေတိုက်ခတ်အဖြစ်ယုံကြည်ကြောင်းပြောသွားခဲ့တာပါတရုတ်နိုင်ငံကိုတော့သူကအကျိတ်အနယ်ပြိုင်ဘက်အဖြစ်သုံးနှုန်းခဲ့ပါတယ်ရှင်ပြည်ထောင်စုတွင်ပတ်တွင်အမေရိကန်ပြည်ထောင်စုမှပြည်များအဖြစ်တနည်းကိုကိုဗစ် -19 ဓာတ်ခွဲတွေ့ရှိသူ3000ကျော်ရှိခဲ့ရာကတောက်ကြနေကတော့တနည်းထဲမှာတွင်ကိုဗစ်ဓာတ်ခွဲအတည်ပြုနိုင်သူ 32,800 ထိဆန်းကျင်တက်သွားပါတယ်။နိုင်ငံအတွင်းပိုင်းအနောက်လယ်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကစစ်ရုံတွေမှာသိသိသာသာတိုးလာနေတဲ့လူနာသစ်တွေအတွက်အရေးပေါ်တာဝန်တွေလိုအပ်ချက်တွေနဲ့ဖိစီးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 9.8 သန်းရှိနေပြီးသေဆုံးသူကတော့ 23,800 ကျော်ရှိနေကြောင်း Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအနိုင်ရပြီလို့ကြေညာနိုင်တဲ့သမ္မတဂျိုးဘိုင်ဒန်ဟာ January လမှာစတင်တာဝန်ထမ်းဆောင်ကြရမယ်သူ့အဆိုအရအတွက်ကိုရိုနာဗိုင်းရပ်စ်လုပ်ငန်းအဖွဲ့ဝင်12ယောက်ရဲ့အညီအစင်းကိုလာမယ့်တနင်္လာနေ့မှာကြေညာဖို့ရှိပါတယ်။ဥရောပဘက်မှာလည်း COVID-19 ရဲ့ဒုတိယလှိုင်းကိုခံစားနေကြရပါတယ်။ဂျာမနီနိုင်ငံဟာစနေနေ့မှာလူနာသစ် 2,300 ကျော်ရှိခဲ့ပြီးတောက်ကြနေ့မှာပြင်သစ်နိုင်ငံအတွင်းလူနာသစ် 6,000 ကျော်ရှိခဲ့တာကြောင့်စုစုပေါင်းကူးစက်ခံရသူ 1.8 သန်းနဲ့သေဆုံးသူ 4,000 ကျော်ရှိနေတဲ့အကြောင်း John Hopkins တက္ကသိုလ်မှဖော်ပြထားပါတယ်။ အိန္ဒိယနိုင်ငံဟာဗိုင်းရပ်စ်ကူးစက်ခံရသူ 8.5 သန်းရှိလာပြီးကမ္ဘာပေါ်မှာအမေရိကန်ပြည်ရင်ဒုတိယအများဆုံးနိုင်ငံဖြစ်လာပါတယ်။စက်တင်ဘာလအလယ်လောက်မှာတစ်နှစ်ကိုလူပေါင်း 3,000 နီးပါးကူးစက်ခံခဲ့ရပြီးတဲ့နောက်အခုကူးစက်မှုကျဆင်းသွားပါတယ်။ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးတွေဆက်လက်ဆောင်ရွက်နေချိန်မှာပဲဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အင်ဒရူးကဗစ်တိုးရီးယားနဲ့မဲလ်ဘုန်းမြို့တို့ကြားသွာလာကန့်သတ်ထားတာတွေကိုအနည်းငယ်ဖြေလျှော့ပေးမယ်လို့တနင်္လာနေ့မှာပြောခဲ့ပါတယ်။ပြည်နယ်ထဲမှာကိုယ့်ရဲ့အတွင်းကူးစက်ခံရသူတယောက်မှမရှိခဲ့တာကြောင့်မဲလ်ဘုန်းမြို့ကနေပြီးတော့15မိုင်အတွင်းခရီးမထွက်ရတားမြစ်ချက်ကိုဖြေလျှော့ပေးပြီးညမထွက်ရအမိန့်ကိုလည်းဖယ်ရှားပေးပါဖြစ်ကြောင်းပြောခဲ့တာပါ။ဩစတြေးလျတနိုင်ငံလုံးမှာသေဆုံးသူ909ယောက်နဲ့ဗစ်တိုးရီးယားမှာကိုဗစ်ရောဂါနဲ့သေဆုံးသူပေါင်းက819ယောက်ရှိခဲ့တာဖြစ်ပါတယ်။တရုတ်အစိုးရကတော့တနင်္လာနေ့မှာလူနာသစ် 21 ယောက်ရှိခဲ့ပြီးဒီလူနာတွေအားလုံးဟာပြည်ပနိုင်ငံတွေကနေကူးစက်ခံခဲ့ရတာဖြစ်ကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတနင်္လာနေ့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ် 2,442 ယောက်ရှိခဲ့ပြီးအမြင့်ဆုံးစံချိန်တင်ခဲ့တဲ့အောက်တိုဘာလ19ရက်နေ့ကထည့်ပိုများလာပါတယ်။ VOA ရဲ့တနင်္လာနေ့ညပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်ပြီးဒီကနေ့ကျင်းပတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေဆက်သွယ်မြင့်မြန်းချက်တွေကိုဇက်တိုင်နားဆင်ကြရပါမယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျမများသတင်းအောင်ပါရှင်။American သမ္မတရွေးကောက်ပွဲမှာ Democratic Party သမ္မတလောင်း Joe Biden အနိုင်ရတယ်လို့မီဒီယာတွေကကြေညာပြီးနိုင်ပိုင်းအကြမ်းမှာပြောကြတဲ့မိန့်ခွန်းမှာ Mr. Biden ကနိုင်ငံတွင်းသဘောထားကိုယ်လွယ်မှုတွေကိုရင်ကြားစေဖို့နဲ့စီလုံးမှုရှိကြဖို့တိုက်တွန်းခဲ့ပါတယ်။အင်ဖြူတော်တင်းနောက်ပဲစီဝီတာကူဆွာတာတင်းပြပို့ထားပါတယ်ရှင်။Democratic Party သမ္မတလောင်း Joe Biden သမ္မတဖြစ်ဖို့တည်ချသွားတာနဲ့အတူ American နိုင်ငံတော်ဝန်မျိုးတွေမှာသူ့ကိုထောက်ခံသူတွေအောင်ဝဲခံနေကြပါတယ်။အကြိမ်နဲ့ရှင်ပြန်ရမယ့်ပင်ဆယ်ဗီးနီးယားနဲ့နေဗားဒါပြည်နယ်တွေမှာသူအပြတ်အသတ်ဦးဆောင်နေတယ်လို့သတင်းမီဒီယာတွေကကြေညာပြီးတဲ့နောက်မှာအခုလိုအမွေခံနေကြတာပါ။ Joe Biden ကသူ့ရဲ့မိန့်ခွန်းမှာ
The people of this nation have spoken. They delivered us a clear victory.
အမေရိကန်နိုင်ငံသားတွေကအဆုံးဖြတ်ပေးခဲ့ပါပြီ။ချက်ပြတ်တတ်တာအောင်ပွဲခံနိုင်ခဲ့ပါတယ်။ဒီအောင်ပွဲကကျွန်တော်တို့ပြည်သူအားလုံးအတွက်ဖြစ်ပါတယ်။
သူစားတီဒလဝဲပြည်နယ်ဝင်းမင်တန်မြို့ကနေပြောကြားတဲ့မိန့်ခွန်းမှာဂျိုးဘိုင်ဒန်ကအပြိုင်ဆိုင်မင်းဆွေကြတဲ့ကာလအတွင်းမှာရှိခဲ့ကြတဲ့နိုင်ငံတွင်းသဘောထားကွဲလွဲမှုတွေကိုပြန်ပြီးတော့ကုစားနိုင်မှုထည့်သွင်းပြောကြားခဲ့ပါတယ်။သူ့ကိုထောက်ခံသူတွေကရောသမ္မတထရန့်ကိုထောက်ခံသူတွေကပါတယောက်နဲ့တယောက်အပြန်အလှန်အခွင့်အရေးပေးကြဖို့မစ္စတာဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်
။ That is criminal demonization.
အမေရိကမှာကြုံနေရတဲ့ခေတ်ဆိုးကြီးကိုအခုဒီနေရာမှာပဲအဆုံးသတ်လိုက်ကြပါစို
့။မစ္စတာဘိုင်ဒန်ကသူဟာအမေရိကန်ပြည်သူတွေအားလုံးအတွက်သမရဖြစ်စေရမယ်လို့ကတိပြုပြောကြားခဲ့တယ်လို့ရှေ့ဆက်တိုင်းပြည်အတွက်သူဘာတွေလှုပ်ဆောင်မယ်ဆိုတာကိုလည်းခြားပြခဲ့ပါတယ
်။ The battle to control the virus. The battle to build prosperity. The battle to secure your family.
ရောဂါကိုတိုက်ဖျက်ဖို့နိုင်ငံစီရင်ဖို့ပြောဖို့ကောင်းမွန်တဲ့မိသားစုစံမယေးစနစ်ရှိဖို့လူမျိုးရေးမျှတမှုရှိဖို့တိုက်ပွဲတွေဆင်နွှဲကြရအောင်ပါပါဒီလိုပဲဥရောပပြောင်းလဲမှုကိုထိန်းချုပ်ပြီးကမ္ဘာကြီးကိုကယ်တင်ဖို့ဒီမိုကရေစီစနစ်ကိုကာကွယ်ဖို့နဲ့နိုင်ငံတွင်လူတိုင်းအခွင့်အရေးရရှိစေဖို့လှုပ်ဆောင်ရမယ့်တိုက်ပွဲတွေလည်းရှိနေပါတယ
်ပင်ဆယ်ဗီးနီးယားနဲ့နေဗားဒါပြည်နယ်တွေမှာအနိုင်ရပြီးတဲ့နောက်ဂျိုးဘိုင်ဒန်ကသမ္မတရွေးချယ်ရေးအဖွဲ့ရဲ့မေ296မေကိုရရှိထားပါတယ်မေရီတွင်နေတဲ့ဂျော်ဂျီယာနဲ့အရီဇိုနာပြည်နယ်တွေမှာလည်းဂျိုးဘိုင်ဒန်ဦးဆောင်နေတာကြောင့်သမ္မတဖြစ်ဖို့လိုအပ်တဲ့မေအရေးအတွက်290ထက်အများကြီးအသာရနိုင်ပါတယ်။ဒီပေါ်မှာဒီလိုပဲတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဒေးဗစ်ရက်လော့စ်က
There's no question that the Biden campaign put
Biden ရဲ့မဲဆယ်စီယုံရေးဖွဲ့ကအားလုံးအတူပူးပေါင်းပါလာအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။2016ရွေးကောက်ပွဲတုန်းက Republican Party ကိုထောက်ခံခဲ့တဲ့ပြည်နယ်တော်တော်များများသူ့ဘက်ပါလာအောင် Biden ကပြောင်းလဲဖြစ်နိုင်ခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ကတော့စနေနေ့မှာခေါက်သွားရိုက်နေခဲ့ပြီးတော့လူမြင်ကွင်းကနေပြောက်ကွယ်နေပါတယ်။ Twitter စာမျက်နှာမှာတော့မဲအများစုနဲ့သူအနိုင်ရရလို့သူကရေးသားခဲ့ပါတယ်။ဒေါ်နယ်ထရမ့်ကသူရှုံးနာကိုဝန်မခံသေးပေမဲ့ကမ္ဘာခေါင်းဆောင်တွေကတော့ Mr. Biden ကိုရွေးကောက်ခံသမ္မတဖြစ်ချီးကျူးဂုဏ်ပြုနေကြပြီးဖြစ်ပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆွေစီယုံရေးအဖွဲ့ကတော့ Mr. Biden ဟာအနိုင်ရသူအဖြစ်အလောတကြီးဟန်ဆောင်နေတယ်လို့ပြောပါတယ်။တရားစွဲဆိုမှုတွေပြုလုပ်သွားမယ်လို့လည်းပြောပါတယ်။
ဖန်တာဝေးတက္ကသိုလ်ကကျောင်းကျင်သူ Jeff Bennett ကတော့ဒီကိစ္စလက်ပြောင်းလဲနိုင်ပွဲမရှိဘူးလို့သုံးသပ်ပါတယ
်။ Even with some of the court edicts that
တရားဝင်ကထုတ်ပြန်ထားတဲ့အမိန့်တွေရှိနေပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာလောဆယ်ဆယ်ဖြစ်ပျက်နေတာတွေကိုပြောင်းလဲပစ်ဖို့မလုံလောက်ပါဘူး။
ဂျိုးဘိုင်ဒန်ကိုထောက်ခံသူတွေကလာမယ့်သတင်းပတ်တွေမှာအမွေးခံနေကြတဲ့အချိန်မှာပဲသမရရွေးချယ်ရေးအဖွဲ့တွေကလည်းဒီဇင်ဘာလနဲ့မှသမရအသစ်နဲ့ဒုသမရအသစ်ကိုတရားဝင်နေပေးကြမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ကြမ်းတစာချင်းဆိုမဲ့2021ဇန်နဝါရီ20ရက်နေ့ထိသမရထရမ့်ကအင်ဖီရိုမှာဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။အဲဒီအချိန်မှာဒုသမရဖြစ်လာမယ့်ကမလာဟဲရစ်ကပထမဆုံးအမျိုးသမီးဒုသမရဖြစ်တယ်လို့လူပြည်မဟုတ်တဲ့အသားအယောင်ရှိပထမဆုံးအမေရိကန်ဒုသမရလည်းဖြစ်လာမှာဖြစ်ပါတယ်။ကျမများသတင်းအောင်ပါရှင
်2020အထွေထွေရေပောက်ပွဲကျင်းပရာဒီကနေ့မှာတိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ဆန္ဒမဲပေးခွင့်ရှိသူတွေဟာသဆိုင်ရာမဲယုံတွေမှာကဲယောဂစီမင်းတွေနဲ့အညီမဲပေးနေကြပြီးကဲယောဂကာလလိုက်နိုင်ရမယ့်နည်းလမ်းတွေကြောင့်တချို့မဲယုံတွေမှာတော့သတ်မှတ်ချက်အထိမဲပေးရမယ့်သူတွေချန်နေသေးတဲ့အကြောင်းပြောပြချင်ပါတယ်ကျမကတော့စုစုပါကိုဗစ်ရောဂါကူးစက်ခံရသူနေစဉ်တထောင်ဝန်းကျင်နဲ့သေဆုံးသူတွေရှိနေသေးဖြစ်တဲ့မြန်မာနိုင်ငံမှာအထူးထူးရေကောက်ပွဲကိုကံရောဂါကာလအတွင်းကျင်းပရတာဖြစ်လို့မဲယုံတွေမှာချမ်းမာရေးစီရင်တွေနဲ့အညီဆောင်ရွက်နေကြတာပါကိုဗစ်ရောဂါကူးစက်မှုကိုကာကွယ်နိုင်မှုဗီကင်းလုံခြုံနဲ့ဆန္ဒမဲပေးနိုင်ရေးအစီအမံတွေကိုမဲယုံအားလုံးဒီပါမှာစီမံဆောင်ရွက်ထားတယ်လို့ရေကောက်ပွဲဆောင်ကြည့်နေတဲ့ပိအဖွဲ့ကဒီကနေ့မွန်းလဲပိုင်းမှာထုတ်ပြန်ထားပါတယ်မဲပေးဖို့ရပိုင်းလိုလောက်တုန်းကတချို့နေရာတွေမှာပောက်ကွဲမှုတွေရှိခဲ့ပြီးလူထိခိုက်မှုမရှိခဲ့ပေမဲ့လည်းပြည်သူတွေအထိတ်အလန့်ဖြစ်ပြီးမဲလာမပေးကြမှာကိုစိုးရိမ်ခဲ့ကြပေမဲ့ဒီနေ့မှာတော့ပြည်သူတော်တော်များများစိတ်ဝင်စားမဲလာပေးကြတာကိုတွေ့ရပါတယ်။ရွေးကောက်ပွဲကျင်းပဖို့နှစ်ရက်အလိုလောက်မှာပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝင်နဲ့အတံမုံလို့ယူဆရတဲ့ပောက်ကွဲမှုဖြစ်စဉ်ရှိခဲ့ပေမဲ့ဒီနေ့မှာတော့အားလုံးအေးအေးဆေးဆေးရှိနေတယ်လို့ပဲခူးတိုင်းရွေးကောက်ပွဲဆောင်ကြီးလေးလာသူမဲရင်ရင်မျိုးကပြောပါတယ်
။မဲပေးရတဲ့အေးအေးဆေးဆေးပဲအမှန်တော့ကတည်းကလည်းရှိဘူး။ကျမတို့ကမဲ3000ကျော်ရှိတယ်။ပြည်တွင်မဲပေးပြီးသား1050 1000ကျော်ကျန်တာပေါ့။1000ကျော်ကျော်မှမှချိုးချိုးချင်းမဲတန်းဝါလို့ကျန်တဲ့ဟာမဲနဲ့ဆိုရင်သိမရှိတော့။ဟုတ်။အေးစစ်စစ်ပဲ
။ရွေးကောက်ပွဲမတိုင်ခင်အကျိုးကာလမှာဆန္ဒပြုခဲ့ကြတဲ့ချိုးတင်မဲပေးရမှာတော့မဲစာရေးပေါက်တာမဲတစိတုံးအတူလုပ်ခဲ့တဲ့ကိစ္စတွေရှိခဲ့ပြီးဒီကနေ့မှလည်းမွန်ပြည်နယ်ရေးမြွနယ်မှာရှိတဲ့အစင်ဆက်မြကြီးရွာကမဲယုံတစ်ခုမှာဆန္ဒမဲပေးရမှာတုံးတဲ့တစိတုံးအတူတွေ့ရှိခဲ့လို့ကျူးလွန်သူလို့ယူဆထားသူကိုရေစခန်းမှာဆစ်ဆင်းနေတယ်လို့သိရပါတယ်။တခြားဒေသကမဲယုံချို့မှာလည်းမဲတစိတုံးတူလဲလှယ်ထားတဲ့ကိစ္စတွေဒီကနေ့မှဖြစ်ခဲ့ပါတယ်။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလဝင်ရောက်ရှင်မြိုင်သူတွေကိုမဲပေးခွင့်ရှိသူဦးရေဟာ38တန်းကျော်ရှိနေပါတယ်။ကဲယောဂကာလမှာအသက်60နဲ့အထက်ရှိသူတက်ကြီးပိုင်းတွေနဲ့နာမကျန်းဖြစ်သူတွေကိုချူတင်မဲကောက်ခံခဲ့ပြီးအစိုးရထိပ်ပိုင်းကောင်းဆောင်တော်တော်များများလည်းချူတင်မဲပေးခဲ့ကြတာပါ။တပ်မတော်ကာကွယ်ရေးဦးစီးချုပ်မိုးချုပ်မှုကြီးမင်းအောင်နိုင်ကတော့လူပေါ်ကိုင်းဘက်တွေနဲ့အတူမဲပေးခြင်းလို့ဒီကနေ့မှမဲပေးခဲ့တာလို့ပြောပါတယ်
။ကျွန်တော်တို့မျိုးပါတာသာသနာပညာဒီပေါ်မှာလေးထားတဲ့ပါတီပေါ့နောက်တော့ဗုဒ္ဓဝေရေသူမအောင်လေးထားတဲ့ပါတီအကျွန်တော်အများအားပြောတယ်ကျွန်တော်တို့တပ်မှန်နဲ့ဇွဲပြီးလုပ်လို့ရတဲ့ပါတီလို့ဒီလိုကျွန်တော်ရွေးချယ်ပြီးပြေးခဲ့တာပူပြီးကောင်းတဲ့နာဂတ်ကိုဖန်တီးနိုင်မယ်လို့ကျွန်တော်အပြီးပါတယ်ကျွန်တော်တို့ပြည်သူ့စံနှုန်းနဲ့ဆက်ပေါ်လာရတာတော့လက်ခံဒါတော့ဘယ်လိုမှငြင်းပယ်လို့မရလက်ခံနောက်နိုင်ငံသူနိုင်ငံသားတွေရဲ့ခါးသားနေရာတွေစောကစောကဒါတွေကိုဘလို့ဖြည့်ပိတ်မှုတွေဒီစစင်းစားပြီးတော့လှူဆောင်မှုတွေပါလေဒါတွေကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့အချက်ပ
ါကဲယောဂါကာကွယ်ရေးနိလန့်တွေဖြစ်တဲ့တအုပ်နဲ့တအုပ်ခက်ခွခွာနေကြဖို့မဲပေးဖို့တန်းစီရမှာနေရာချဲရနဲ့မတ်နဲ့ဖီရှိဝီရာအပြင်မဲယုံမဝင်ခင်လက်တန့်စင်စီတုံးခိုင်းနာတို့ကိုဆောင်ရွက်နေကြပေမဲ့လည်းတချို့မဲယုံတွေမှာတော့အခက်အခဲရှိနေပါတယ်အခြေခံလူလန်းစားအများစုနေထိုင်ရာဖိုင်နာယာမြို့နယ်မှာတော့ဒေသအသီးသီးကရောက်လာကြတဲ့စစ်ရုံလုပ်သားတွေလည်းအများဆုံးရှိနေပြီးမင်းယုံအခြေအဝန်နဲ့မဲပေးသူဦးရေမမျှတာတွေကြောင့်တယောက်နဲ့တယောက်ခက်ခွခွာနေရမယ်ဆိုတဲ့စီရင်ကတော့လိုက်နာဖို့ခင်းရင်တာကိုတွေ့ရပါတယ်။ ARD တိုင်းဒေသခံကိုစီယာလင်းကတော့နေရပြန်ပြီးမဲပေးခြင်းပေမဲ့လည်းကဲယောဂါကြောင့်ရန်ကုန်မှာသာမဲပေးခဲ့ရတဲ့အခြေအနေကိုပြောထားပါတယ်
။ဒီယောဂါကြီးနဲ့ရောက်တာပြန်လို့ရလည်းမရဘူး။လောက်ရလည်းတရားထက်ဆိုတော့ဒီမှာပဲမဲပေးဖြစ်တာ။ပထမဆုံးမဲပေးရတာကတော့အခမ်းအနားမပေးဘူးဒီတိုင်းလာပြီးရင်လည်းအလွယ်လွယ်ချေချော်တွေဖြစ်မှာဆိုလို့ဖုန်းနေပါရတဲ့ကတော့ဘယ်လိုပြရတယ်ဘယ်လိုပြရတယ်တော့ကြည့်ထားတယ်တစ်စိတ်တုံးထူတာတွေကသေချာကြည့်ထားတယ်ဒီရောက်တော့သေချာကိုယ့်ကိုမှားမှာဆိုလို့သေချာကြည့်တယ် 妈妈是都家里来，家家来家教路，还有那里教下的，谁能比我厉害的？阿哥，家教我来的，没谁能把比那那的，谁教路给？
ပြည်သူများကကိုယုံကြည်ရလွတ်တော်ကိုယ်စားလှယ်လောင်းတွေကိုဆန္ဒမဲပေးပွင့်ရှိတဲ့အချိန်ဟာမနက်6နာရီကနေညနေ4နာရီအထိသာပြည်ထောင်စုရေကောက်ပွဲကော်မရှင်ကသတ်မှတ်ထားတာပါ။ဒါပေမဲ့လည်းကာယောဂါကာလမှာတဦးနဲ့တဦးခောက်ခွခွာနေပြီးမဲပေးဖို့တက်စီရကနေညနေ4နာရီကျော်တဲ့အထိမဲပေးဖို့ဆောင်ရသူတွေလည်းနေရာတော်တော်များများမှာရှိနေပါသေးတယ်။သတ်မှတ်ချိန်အတွင်းမှာဆန္ဒမဲကောက်ခံနိုင်ခဲ့တဲ့မဲယုံချိုကတော့ကျူတင်မဲကြီးတွေ့တာစာနေကြပြီးပြည်သူတွေကလည်းသူတို့မျှော်လင့်နေတဲ့ကိုယ်စားလှယ်လောင်းအနိုင်ရမရဆိုတာကိုစိတ်ဝင်စားစောင့်မျှော်နေကြပါရဲ့ရှင်။ကျမကတော့စုစုပါ VOE အတွက်သတင်းပေးပို့နေတာဖြစ်ပါရဲ့ရှင်။
တော်ရရှင်များရှင်။အခုဆိုရင်တော့2020ရွေးကောက်ပွဲကြီးကျင်းပပြီးစီးသွားပြီဖြစ်ပြီးကျူတင်မဲတွေနဲ့အတူဒီကနေ့မဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေရဲ့မဲစင်းတွေစတင်ရေတွက်နေကြပါပြီ။ဒီတော့ဒီကနေ့မဲယုံစဖွင့်တဲ့အချိန်ကနေစလို့မဲယုံနောက်ဆုံးပိတ်သိမ်းသွားတဲ့အချိန်ထိရွေးကောက်ပွဲကျင်းပခဲ့တဲ့ပြည်နယ်နဲ့တိုင်းဒေသကမဲယုံတွေမှာအနီးကပ်စောင့်ကြည့်လေ့လာခဲ့ကြတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေနိုင်ငံရေးပါတီတွေရဲ့နောက်ဆုံးတွေ့မြင်ချက်ရွေးကောက်ပွဲကဏ္ဍဦးစီရင်ခံစားတွေကိုကျွန်မစုမုံကစူးစီးတင်ပြပေးကြပါမယ်။ဒီကနေ့တင်းငွေနေနေနိုမာလာ၈ရက်နေ့မှာကျင်းပခဲ့တဲ့လွတ်တော်အသီးသီးအတွက်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုမနက်6နာရီကနေစလို့ညနေ4နာရီထိပြည်နယ်နဲ့တိုင်းဒေသမှာကျင်းပခဲ့တာမှာတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူအများစုစောင့်ကြည့်ခွင့်ရခဲ့ပြီးတော့ကဏ္ဍဦးစီရင်ခံစားတွေအသီးသီးထုတ်ပြန်နိုင်ခဲ့ကြပါတယ်။ရွေးကောက်ပွဲအထူးလေ့လာစောင့်ကြည့်ရေးအဖွဲ့ New Myanmar Foundation နဲ့အတူမိဖက်အဖွဲ့အစည်းတွေပူးပေါင်းပြီးတော့လေ့လာစောင့်ကြည့်သူ1900ကျော်နဲ့ပြည်နယ်နဲ့တိုင်းမှာအကုန်လေ့လာနိုင်ခဲ့ကြတဲ့နောက်ဆုံးအခြေအနေကိုတော့ကိုရိုင်းရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ New Myanmar Foundation ကမမြနန္ဒာတင်က VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီနေ့ကတော့ဆက်မရဲကျွန်တော်တို့ဒီ New Myanmar Foundation ရဲ့ကျွန်တော်တို့ရဲ့မိဖက်အဖွဲ့ဖြစ်တဲ့ရွေးကောက်ပွဲပညာပေးနေလေ့လာရေးမိဖက်များကြီးကိုပြီးနှစ်ဖက်ပေါင်းပြီးတော့1824ယောက်နဲ့ဒီဘက်က100နဲ့ဆို1924ယောက်ပေါ့နော်။ဒီရန်ကုန်တိုင်းပါဝင်ဒီပြည်နယ်နဲ့တိုင်း14ခုမှာဒီလေ့လာစောင့်ကြည့်ပါတယ်။အဓိကတော့ဒီ New Boy ရေးမှာရောနောက်ပြီးတော့ဒီကျေးရွာတွေမှာရောပေါ့နော်။အဲ့ဒါကြတော့အခုဒီဟိုနောက်ဆုံးအခြေအနေကိုကြည့်ကြည့်နေကြပါတယ
်ဒီလိုပဲမဲရီအတွက်မှုကိုကိုယ်တိုင်စောင့်ကြည့်နေသူတူဦးဖြစ်တဲ့ကနောင် Institute ရဲ့အမှုဆောင် Director ကိုတမ်းမြတ်ဆိုးကလည်းဒီကနေ့မန္တလေးတိုင်းတိုင်းလုံးအတိုင်းအတာနဲ့လူငယ်တွေအနီးကပ်စောင့်ကြည့်လေ့လာနိုင်ခဲ့တဲ့အခြေအနေကိုပြောပြပါတယ
်ဒီနေ့တရက်တာကိုကျွန်တော်တို့ဒီလေ့လာစောင့်ကြည့်သူ129ဦးနဲ့ပေါ့နော်မန္တလေးတိုင်း28လုံးစောင့်ကြည့်လေ့လာနေလောက်ခဲ့တယ်ဒီလေ့လာစောင့်ကြည့်ခွင့်68ရာခိုင်နှုန်းထိဒီစောင့်ကြည့်လေ့လာခွင့်ပြုတယ်လို့အကြံဉာဏ်ပြောလို့ရမယ်ပေါ့နော်အဲ့ဒါပြီးတော့ပြီးတော့ကျွန်တော်တို့ဒီ COVID-19 ပြင်ဆင်ထားရှိမှုအခြေအနေတွေကိုကျွန်တော်တို့လေ့လာသုံးသပ်တဲ့အခါမှာကျွန်တော်တို့68ရာခိုင်နှုန်းထိသူတို့ပြင်ဆင်ထားတာကိုတွေ့ရတယ်ပေါ့နော်ဒီမဆန်းမဆန်းခြင်းပြည်သူတွေအတွက်မဲယုံပြင်ဆင်ခင်းကျင်းထားရှိမှုအခြေအနေကိုကြည့်တဲ့အခါမှာ50ရာခိုင်နှုန်းထိကောင်းမွန်မှုရှိပြီးတော့ဒီ50ရာခိုင်နှုန်းကတော့အားနည်းမှုတွေရှိနေသေးတာကိုတွေ့ရတယ်ဒီကောက်ပွဲဒီ medicine ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပြဿနာလေးတွေဒီမလေးတိုင်းတွေမှာဖြစ်သွားတာလေးတွေရှိတယ်အဲ့တော့ဉာဏ်ခေတ်မှာဆိုရင်တကယ်လို့အတူပြုလုပ်တဲ့ဒီတက်လူကမျိုးဟိုဖြစ်သွားတာမျိုးတွေ့ရတယ်ပြီးတော့ကျွန်တော်ဒီမလေးခေတ်ထဲမှာလည်းကျွန်တော်တို့ခေတ်တုန်းကလည်းမင်းမတင်တာမျိုးရှိတယ်ပြီးရင်ဒီမဲယုံမှုလက်မမပါဘဲနဲ့ဒီမေးပေးမိသွားတာနှစ်ယောက်သုံးယောက်လောက်ဖြစ်တာမျိုးလေးတွေလည်းကျွန်တော်တို့ကြုံတွေ့ရတယ်ပြီးတော့နှစ်ချိန်သုံးချိန်ထက်ဒီမဲလာပြီးတာမျိုးဖြစ်ချင်းလေးတွေဖြစ်သွားတာတွေ့ရတယ်
ကချင်ပြည်နယ်တွင်းကမဲယုံတွေကိုကိုယ်တိုင်လိုက်ကြည့်ခဲ့တဲ့ကချင်ပြည်နယ်ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းကိုလန်းဆောင်ကလည်းကချင်ပြည်နယ်တွင်းကမဲယုံစောင့်ကြည့်မှုတွေထဲမှာဒီကနေ့တပ်မတော်ဘက်ကမဲလာပေးတဲ့စီရင်ကိုသူတို့အတိအကျမသိရတဲ့အခြေအနေမှာရှိနေတဲ့အကြောင်းအခြေအနေရှင်းပြပါတယ်
တပကမဲပေးမဲ့စီမဲအင်အားကျွန်တော်တို့တိတိကျကျမတိရတဲ့ဟာကပြဿနာနည်းနည်းဖြစ်နေတယ်ဆိုတော့ကျွန်တော်တို့ဒီမြို့နယ်ကော်မရှင်ကိုလည်းကျွန်တော်မဲကြည့်တယ်တပကအားလုံးဆိုရင်မဲပေးမဲ့အင်အားဘယ်လောက်ရှိတယ်လဲအဲသူတို့ဘက်ကဘယ်လောက်လာပေးမလဲဆိုတဲ့ဟာကျွန်တော်မဲကြည့်တယ်ဒါမှလည်းသူတို့ကောင်းကောင်းမွန်မွန်ကျွန်တော်မပြောပြဘူးသူတို့ရက်ကျက်ဘက်မှာလည်းတပ်ဘက်ကမင်းစီရင်ဘယ်လောက်သူတို့လာဟိုလာပေးဖို့အတွက်ကျွန်တော်စီရင်ရှိတယ်လဲဆိုရင်ကျွန်တော်တိတိကျကျမကြည့်ရဘူးကျွန်တော်ကျဲလက်ဘက်မှာကတော့ကျွန်တော်တို့ဒီမင်းလာပေးတဲ့ပြည်သူကတော့80ရာခိုင်နှုန်းအထက်ရှိတယ်လို့ကျွန်တော်တို့တုံ့တက်ရတာပေါ့နော်အရင်ကြီးကျယ်ကျယ်ဟွာဒီပြဿနာတွေကတော့ကျွန်တော်မရှိပါဘူးပေါ့နော်တချို့မဲယုံမူတွေနည်းနည်းပေါ့ဆတဲ့အရာတွေနည်းနည်းပါပါရှိတယ်မဲယုံမူလက်မှတ်တွေကျွန်တော်တို့မထိုးမိခဲ့တဲ့ဟာတွေရှိတယ်ဒါမှလည်းသူတို့ပြန်ပြေးမှအတတလေးလေးပြန်လုပ်ဖို့အတွက်ပြင်ဆင်နေလို့ပြောတယ်ပေါ့နော်အဲ့ဒါတွေကျွန်တော်နည်းနည်းရှိတယ်ဒါပေမဲ့
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းပ ပြည်နယ်နဲ့တိုင်း 14 ခုလုံးမှာ 95 ရာခိုင်နှုန်းစောင့်ကြည့်နိုင်ခဲ့တယ်လို့ဆိုပါတယ်။ မဲယုံအားလုံးကတော့ COVID-19 ကြိုတင်ကာကွယ်ရေးဘေးကင်းလုံခြုံစွာမဲပေးနိုင်ရေးအစီအမံတွေကို 90 ရာခိုင်နှုန်းကျော်စီမံဆောင်ရွက်နိုင်ခဲ့ပြီးတော့မဲယုံအားလုံးရဲ့96ရာခိုင်နှုန်းကမဲယုံစောက်ဖွင့်ချိန်ကနေစလို့မဲပေးရမှာလိုအပ်တဲ့ပစ္စည်းတွေအစင်းနဲ့ရှိခဲ့ကြောင်းကနအုပ်အစည်းအဝေးကထုတ်ပြန်ပါတယ်။အလားတူလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲများပံ့ပိုးကူညီရေးကိုရဲ့အဖွဲ့ကလည်း
2020ခုနှစ်ကကနအုပ်စင်ခန်းစာထုတ်ပြန်တဲ့အခမ်းအနားကိုကိုဗစ်-19ကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီထုတ်ပြန်သွားဖို့ပြင်ဆင်နေပါတယ်။ဗီဒီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီဒီယိုရေဒီယိုနဲ
ဆယ်နာရီထိအချိန်နေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ချမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကမဲဆန္ဒရှင်တချို့ဟာတက်တော်300အတွက်မဲပေးခွင့်ရပေမဲ့တိုင်းရင်းသားရေးရာဝင်ကြီးနေရာအတွက်မဲပေးခွင့်မရကြသလိုရခိုင်တိုင်းဒေသကြီးမှလည်းဒီလိုအဖြစ်တွေကြုံတွေ့နေရတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ2020ရွေးကောက်ပွဲမှာတိုင်းဒေသကြီးနဲ့ပြည်နယ်အတွက်တိုင်းရင်းသားလူမျိုးရေးရာဝင်ကြီးနေရာ29နေရာပါဝင်ပြီးကချင်ပြည်နယ်မှာတိုင်းရင်းသားလူမျိုးရေးရာဝင်ကြီးနေရာ4နေရာနဲ့ရှမ်းပြည်နယ်မှာ9နေရာကိုတက်ဆိုင်ရာလူမျိုးလိုက်ရွေးချယ်ကြရမှာဖြစ်ပါတယ်ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းကမဲဆန္ဒရှင်တချို့ဟာတိုင်းရင်းသားလူမျိုးရေးရာဝန်ကြီးအတွက်မဲပေးဖို့စီရင်တည်တံ့မပေးခဲ့တာကြောင့်မဲပေးခွင့်မရခဲ့ကြကြောင်းဒေသခံတဦးဖြစ်တဲ့မမိုင်းမိုင်က VOA ကိုအခုလိုပြောပါတယ
်။ဒီမှာရေးရာဝန်ကြီးနဲ့ပတ်သက်ပြီးမှကျတော့နာမည်စင်းတက်တက်တင်သွင်းရတယ်တဲ့။ဟိုမဲစင်းပေးမယ်ဆိုရင်ကျမတို့ကပြည်သူအမျိုးသားပြီးရင်ပြည်နယ်အတွက်ကိုကြတော့မဲစင်းတစ်ခုရှိတယ်ပြီးရင်ရေးရအတွက်ကမဲစင်းတစ်ခုရှိတယ်အဲ့ဒါကိုတို့မဲစင်းလုပ်တဲ့အချိန်မှာတော့လူမျိုးစုံမှာတို့တိတက်ရေးထည့်ထားမှတို့မဲစင်းနံပါတ်နဲ့အတူပေါ့နော်လေးနေလို့ထည့်လို့ရမယ်လို့ကျမထင်ခဲ့တယ်ဒါမဲ့လည်းရေးကော်ကတော့အဲ့လိုမဟုတ်ဘူးညီတို့နာမည်မထည့်လို့အဲ့မှာနာမည်ရှင်းမထွက်တာပေါ့ဆိုတဲ့ဟာမျိုးတုံးမဲ့တော့ပဲထည့်လို့ရပေမဲ့ရေးရမှာကျတော့ထည့်လို့မရတဲ့ဟာမျိုးတွေကျမတို့ကြုံတွေ့နေတာကိုမြင်ရပါတယ်ပေါ့နော
်ရှမ်းပြည်နယ်အတွင်းမှာဗမာကချင်လီစုလာဟုအင်းသားအခါကယန်စတဲ့တိုင်းရင်းသားဝန်ကြီးနေရာတွေအတွက်တက်ဆိုင်ရာလူမျိုးတွေကမဲပေးရွေးချယ်ရတာဖြစ်ပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်အတွင်းကလာဟုတ်တိုင်းရင်းသားတွေကလည်းအလားတူမဲပေးခွင့်မရတာတွေရှိခဲ့ကြောင်းဒေသခံတဦးကအခုလိုပြောပါတယ
်။နာမည်စီးမပေါ့ဘူးကွာဒီကုန်းလို့လာတဲ့နာမည်မရှိဘူးမရှိတဲ့အတွက်သူရေးဝင်ကြီးတို့မှကျွန်တော်တို့နာမည်မရှိဘူးဟိုတခြားမျိုးတော့ထည့်ရပြီပဲအဲဒီရေးဝင်ကြီးတွေကတော့တိုင်းတိုင်းရေးချတော့ထည့်လို့မရှိသေးတဲ့မျိုးတွေခါခွဲရှိတယ်။ကျွန်တော်မပေးရတော့ကျွန်တော်ပေးလိုက်ရတာများတယ်ကျွန်တော်လာလို့ဒီ
ကချင်ပြည်နယ်အတွင်းတချို့မဲယုံတွေမှာဒီလိုအခြေအနေတွေရှိနေကြောင်းကချင်ပြည်နယ်အစိုးရအဖွဲ့ဝင်လူစုတိုင်းရင်းသားလူမျိုးရေးရာဝန်ကြီးဦးအာတီယောဟန်ကအခုလိုပြောပါတယ်
။ပြည်နယ်မတော်အမျိုးသားမတော်ကုသမတော်ကတော့တစ်ခုပေါ့အဲ့ဒါကမင်းမမမှာတစ်ခုဒီတိုင်းတိုင်းရေးရာဝန်ကြီးကိုပေးရမယ့်လူစုနံပါတ်ရှိတယ်ဗမာစုဗမာရှမ်းစုရှမ်းအဲ့ဒီနံပါတ်ကိုကြောက်တယ်အဲ့ဒီအောင်ပေးခွင့်မရှိနေတဲ့အဲ့လိုဖြစ်နေအခုတော်တော်များများမကျေနပ်ကြဘူးအဲ့လိုဖြစ်နေဘူတာရောဒီအခုကျွန်တော်တို့မိကျနာတဲ့ကောအဲ့ဒီရမ်ဘိုခင်မကြီးကျွန်းဒီလာနေရာကွက်ကြပေါ့နေရာကွက်ကြအဲ့လိုပေါ့ပေါ့အများပိုင်းဖြစ်နေ
ဒီလိုတန်းသားလူမျိုးဝင်ကြီးနေရာအတွက်မဲမပေးကြရတာနဲ့ပတ်သက်လို့မြကြီးနာမျိုးကျွန်းမင်သားရက်ကွက်ကရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကအခုလိုတုံ့ပြန်ပြောဆိုပါတယ်အဲ
့ဒီဖြစ်ပေကပရမတ်ကြော်ညာတယ်ကျက်စိန်ကြော်ညာတယ်အဲ့ဒီအချိန်မှာဒီမဲ့အင်းမပါမပါဆိုတာကမဲစင်းရှင်နေရကိုယ်တိုင်စစ်ဆေးရတာပါအဲ့လိုစစ်ဆေးတဲ့အခါမှာသူတို့တွေလာမစစ်ဘဲနဲ့တကယ်မဲပေးနေတဲ့ကြမှာကျွန်တော်တို့မပါဘူးဆိုတဲ့အရာမျိုးကိုပြောတာပါတချို့ကတော်တော်သုံးရက်ကိုပဲကြည့်သွားပြီးတော့တိုင်းရင်းသားကိုသွားမကြည့်ဘူးအဲ့အဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့တကယ်နောက်သုံးပိတ်ကျွန်တော်တို့မဲစင်းအပြီယူတဲ့အခါပါမလာတာဒီသူတို့လိုခဲ့လို့မပါခဲ့တာပါတိုင်းသားရေးရတဲ့မှာသူတို့ရဲ့မဲစင်းနာမည်မပါတာဒီကျွန်တော်ကသူတို့ကိုမဲပေးခွင့်ပြုလို့မရပါဘူးတင်းထဲမှာမပါတဲ့အတွက
်ရန်ကုန်တိုင်းဒေသကြီးကရခိုင်တိုင်းသားလူမျိုးရေးရအတွက်ဝင်ရောက်ရှင်ပြိုင်တဲ့ဒေါ်ထုမေကလည်းရန်ကုန်တိုင်းဒေသကြီးအတွင်းကရခိုင်လူမျိုးအတော်များများမဲပေးခွင့်ဆုံးရှုံးခဲ့ရကြောင်းပြောပါတယ်
ကျမတို့ရခိုင်တိုင်းရင်းသားတွေဆိုလို့ရှိရင်မဲထခွင့်အများကြီးဆုံးရှုံးသွားနေကြပြီရှင်။အဲကျမတို့ဒီရခိုင်တိုင်းရင်းသားမဲစည်းရင်းမှာမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျမတို့မဲစည်းရင်းတွေထည့်ခွင့်မရဘူး။ပြည်သူ့လွတ်တော်မြို့သားလွတ်တော်တိုင်းဒေသကြီးစည်းရင်းတွေမှာတော့ပါပြီးတော့ရခိုင်စည်းရင်းတွေမှာမပါဘူး။အခုဆိုတမနဲ့ဆိုလို့ရှိရင်ဒီမှာထောင်ချီတောင်းချီရှိနေတယ်
။ဒီချက်နဲ့ပတ်သက်ပြီးမြို့နယ်နဲ့တိုင်းဒေသကြီးရွေးကောက်ပွဲကွန်ရှင်ရုံးတို့ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့အများစုဟာမဲပေးခွင့်မရခဲ့သလိုသူတင်မဲကောက်ယူချိန်ကလည်းတချို့မြို့နယ်တွေမှာဒီလိုအဖြစ်မျိုးတွေကြုံတွေ့ခဲ့ရကြောင်းပြောပါတယ်။2020အထွေထွေရွေးကောက်ပွဲကိုမနေ့6နာရီကစတင်ကျင်းပနေပြီးပြည်နယ်နဲ့တိုင်းဒေသကြီးကနေရာဒေသတိုင်းလူလူမှာအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ကြောင်းသတင်းတွေရရှိထားပါတယ်။မွန်ရှမ်းနဲ့မန္တလေးတိုင်းဒေသကြီးဘက်မှာမဲတစိတ်တုံးအတူယူဆောင်လာလို့ဖမ်းဆီးစစ်ဆေးတာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့အခြားကြီးမားတဲ့ပြဿနာတစုံတရာဖြစ်တဲ့ဆိုတာမျိုးတော့မကြားသိရပါဘူး။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့ပါရစေ
။မြန်မာတနင်္ဂနွေလုံးဒီနေ့နိုဝင်ဘာ8ရက်မဲစတင်ပေးနေတဲ့အချိန်ထဲမှာပဲတိုင်းဒေသတချို့မှာဆန္ဒမဲပေးရမှာအသုံးပြုတဲ့တစိုက်တော်အတူတွေစစ်ဆေးဖန်စီရမိတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါတိုင်းဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကမဲရုံတချို့မှာဆန္ဒမဲပေးရမှာအသုံးပြုတဲ့တစိုက်တော်အတူတွေကိုစစ်ဆေးဖန်စီခဲ့ရကြောင်းကော်မရှင်တွေက VOA ကိုအတည်ပြုပြောပါတယ်မွန်ပြည်နယ်ရေးမြို့နယ်အစဉ်ဆံပြကျေးရွာမဲရွာအမှတ်6မှာပါတီမဲရုံကိုယ်စားလှယ်တဦးထံကဆန္ဒမဲပေးရမှာအသုံးပြုတဲ့တစိုက်တောင်အတူကိုတွေ့ရှိတာကြောင့်ရေးမြို့မှရဲစခန်းမှာစစ်ဆေးနေပါတယ်လို့အစဉ်ဆံပြကျေးရွာရဲကျေးကော်မရှင်အသွင်ရဲမှူးဦးကျော်စွာကဖီဝေကိုအခုလိုအတည်ပြုပြောပါတယ်
။အဲ့ဒီမှာအဲ့ဒီဒုလူဝင်ဆိုတဲ့အမျိုးသမီးကဟောလာဖို့အဲ့ဒီမဲရုံမှာရှိတယ်။ရှိတော့သူလက်ကအဲ့မှာသူလက်ကအဲ့ဒီမှာအဲ့ဒီတစိုက်တောင်မတုံရှိတယ်ကြည့်ရမယ်ဟိုအရင်ဘေးမှာရှိတဲ့ဒီပြည်သူအဲ့လိုဟိုဝိုင်းမျိုးမှဆက်တယ်ဆက်ကြတော့ကပမာတော့အဲ့ဟိုသူတို့ကသတင်းကြရတယ်တစိတ်တုံးရှိနေတယ်ဆိုတော့ရတော့အဲ့မှာသူတို့ဝိုင်းဆက်ကြတော့တစိတ်တုံးနှစ်ခုမှာကတစ်ခုကအတူတစ်ခုကအဆင့်ဖြစ်နေတယ်ခင်ဗျာပြီးတော့မှမဲလက်မဲ့အတူကတစ်ခုသူကမဲရုပ်ကိုစရဲမဲရုပ်ကိုစရဲပါခင်ဗျာ UFP ကမဲရုပ်ကိုစရဲပါခင်ဗျာလက်ရှိတော့ဦးဟိုကော်မရှင်ဥထတဲ့ဟိုရေသူခက်ကစီအမျိုးသမီးရဲ့တို့ရေမျိုးမရေစကံလို့ရောက်နေပါပြီခင်ဗျာ
ပါတီမဲရောကိုစလဲတူထမှာတစိုက်တော်အတူတွေ့ရှိရတဲ့အခြေအနေနဲ့ပတ်သက်လို့ကိုတိုင်မြင်တွေ့ခဲ့ရတဲ့အစဉ်ဆံပြကျေးရွာရအိမ်မှုဦးတန်းစိုးကအခုလိုပြောပါတယ်
ကျွန်တော်ကတော့ဒီမှာလူတွေကိုအဲလမ်းရှိသေးတယ်ဗောနော်လူတွေအဲလမ်းရှိသေးတဲ့ကြမ်းမှာမဲကော်မတီအောင်သူဟိကဒီအမားကဆက်သေးလာတော့တွေ့တယ်တွေ့တော့သူကကျွန်တော်ကိုအေးသားနေကိုယ်ကဆိုးနေအဲ့ဒီအမားကိုကျွန်တော်ဖမ်းပြီးပေါ့လားသူ့မှာတစ်သက်တော့အဆူဆူတယ်ဆိုလို့ကိုအောင်သူဟိကပြောတယ်ပြောတဲ့ချိန်မှာကျွန်တော်တို့ live channel ချိန်မှာသူကပြီးထွက်လာတယ်အဝယ်ပြီးထွက်လာတဲ့ချိန်မှာကျွန်တော်တို့ကရာကြီးကျဲကသူ့ကိုဝင်ဖမ်းလိုက်တယ်ပေါ့သူကအဲဒီတော့သူ့မှာပါပါလဲဆိုပြီးတော့အဲ့ဒီမှာသူ့ကိုစဲ့တယ်ပေါ့နော်ဟုတ်ကဲ့သူ့မှာပါလီပြချင်းလဲဆိုတော့ပါပီရဲ့လက်မှတ်ဒီသူ့မှာစိတ်ဆုံးနဲ့တုံးကြီးရအောင်တွေ့တယ်ပေါ့မှာလဲပြီးနေစာလက်ကြီးပေါ့နော်သူ့သူ့မှာတွေ့တယ်ပေါ့အခုကတော့ဥစ္စာပါတီအဓိကဒုပတိအားပါ
ဒီတဲ့နဲ့ပတ်သက်ပြီးရဲစခန်းကိုပထမအကြိမ်ဆက်သွယ်မင်းမြန်ရာအလုံများနေတဲ့အတွက်နောက်မှဆက်သွယ်ပါလို့ဖြေကြခဲ့ပြီးပြန်ဆက်သွယ်တဲ့အခါဆက်သွယ်မရခဲ့ပါဘူးပြည်ထောင်စုချက်ခံဖော်ပြရေးပါတီမွန်ပြည်နယ်အသွေးရမှုဦးဝင်းမော်ဦးကတော့ဖြစ်ရအသေးစိတ်မသိပေမဲ့ဥပဒေအရပဲဖြေရှင်းရမှာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပြောခဲ့ပါတယ
်ကျွန်တော်ကတော့ခုနလိုပေါ့နော်ဒီဖြစ်စဉ်ကိုအသေးစိတ်မသိတဲ့အတွက်ကျွန်တော်သဘောထားမှတ်ချက်မပေးလို့ဘူးသို့သောဥပဒေအရဆောင်ရွက်ခြင်းကိုတော့ဥပဒေအရပဲပြန်လဲဟိုပါတီနဲ့အမှန်ပတ်သက်မယ်ဆိုရင်ဥပဒေအရပဲပြန်လဲဖြေရှင်းမှာပေါ့ဒီလိုပဲပြောရစ်နော်
ရှမ်းပြည်နယ်မိုင်းရောင်မြို့နယ်ဟောင်ကျန်ကျေးရွာကမဲရွာအမှတ်3မှာလဲတစိုက်တော်အတူယူဆောင်လာသူတို့ကိုဖမ်းမိထားတယ်လို့တချင်လိုက်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ဆိုင်ကျောက်ကအတည်ပြုပြောဆိုခဲ့ပေမဲ့အသေးစိတ်ကိုထည့်သွင်းပြောဆိုတာမရှိပါဘူးအလားတူမန္တလေးတိုင်းစင်ကူမြို့ကမဲရုံတစ်ခုမှာလဲမဲလာပေးတဲ့လူတို့ထံမှာမဲပေးရမှာအတုံးပြုတဲ့တစိုက်တော်အတူတစ်ခုကိုဖမ်းဆီးရမိတယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတပ်ဆိုင်ရာကော်မရှင်ကိုတယ်လီဖုန်းဖြင့်ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး တီလာအစောပိုင်းကကြိုတင်မဲ့ပေးစင်မှာလည်းအယာဝတီတိုင်းဒေသကြီးပတိမြို့နယ်နဲ့ရန်ကုန်တိုင်းဒေသကြီးလှဲကူးမြို့နယ်ပဲခူးတိုင်းဒေသရှိစတဲ့မြို့နယ်တွေမှာအလားတူတစိုက်တော်အတူတွေ့ရှိရတာကြောင့်တစိုက်တော်သူကိုင်ဆောင်သူကိုတက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေပုံမှ59အရအရေးယူထားကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒီဥပဒေအရပြစ်မှုထင်ရှားရင်တစ်နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေကျပ်တသိန်းထက်မပိုတဲ့ငွေဒဏ်ဖြစ်စေဒါမှမဟုတ်ထောင်ဒဏ်ငွေဒဏ်200လုံးဖြစ်စေချမှတ်နိုင်တာဖြစ်ပါတယ်မဲရောင်တစိုက်တော်သူတွေ့ရှိခဲ့တဲ့နောက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်တွေကိုအမှန်ချစ်တစိုက်တော်မှာ UEC စာလုံးပါမပါစစ်ဆေးဖို့နဲ့မပါကြောင်တွေ့ရှိပါကတက်ဆိုင်ရမဲရောင်မှုထံတရင်ပို့ဖို့တတိပေးထားပါတယ်ရှင်ကျွန်မအကနော် VOA အတွက်တရင်ပေးဖို့တာဖြစ်ပါတယ်
ခုဆက်ပြီးဒီကနေ့ရွေးကောက်ပွဲအခြေအနေရရနဲ့ပတ်သက်လို့ Channel FFE သတင်းဌာနရဲ့ Editor ကိုမှုတဲ့ VOA ရန်ကုန်ပြည်သူတာဝန်ခံကိုစီတူနိုင်ရခိုင်ပြည်နယ်အခြေစိုက် VOA သတင်းတော့ကိုသက်နိုင်လို့နဲ့ဆက်သွယ်နေမြန်ထားတဲ့အထူးအစီအစဉ်ကိုနားဆင်ရပါမယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးကိုစီတူစီကကျွန်တော်တည်ကျင်တာကလက်ရှိကျွန်တော်တို့တနိုင်ငံလုံးမှာမဲပေးခဲ့တဲ့အခြေအနေဒီကနေ့မဲပေးခဲ့တဲ့အခြေအနေကရေပုံအားဖြင့်ပြောရင်အေးချမ်းချမ်းရှိခဲ့ပါလားကိုစီတူဘယ်လိုသိထားလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီနေ့မဲဆန္ဒရှင်တွေကမဲယုံတွေ6နိုင်ဖွင့်နေဆိုကြတဲ့ဟာတချို့မဲဆန္ဒနေရာတွေမှာ6နိုင်မထိုးခင်ကြတဲ့ဟာအာဂျုမန်တက်လာစောင့်ကြတာတွေပါလေကျွန်တော်တို့သိရတယ်မြင်လဲမြင်ရတယ်မဲမှာလဲညီညာညာနဲ့ကျမကြီးအရာထုတ်ပြန်ထားတဲ့စီးနီးစီးကန်းတွေကိုတိုက်နာပြီးတော့မဲပေးကြတယ်ဆိုတာမျိုးကျွန်တော်တို့ရာခိုင်နှုန်းများများအားဖြင့်တော့အဲ့လိုတွေ့ရတယ်အဲမဲဆန္ဒရှင်တွေဟိုတိတ်ကျက်သွားတဲ့နေရာတချို့မဲယုံတွေကျင်းတဲ့နေရာမှာတော့လူချင်းကတ်နေတာမျိုးတွေတော့အချို့မဲယုံတွေမှာရှိတယ်။ဒါနောက်အားဖြင့်တော့ကျွန်တော်တို့တနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့အဲဒေသတိရှိတလောက်အတော်လေးအေးချမ်းချမ်းပြီးသွားတယ်။တချို့နေရာတွေမှာဆိုရင်တော့ဒီတစိမ့်တုံးအတုလိုဟာမျို
း
ဒီခရက်ရိုက်သွားတာဟာမျိုးတွေလည်းအနည်းချင်းတော့နေရာတွေမှာရှိတယ
်။ဒါ
တော့အားဖြင့်တော့ကျွန်တော်တို့ရန်ကုန်ပါဝင်နေပြီးတော့မန္တလေးအဲတောင်ကြီးလိုတချို့နေရာမျိုးတွေမှာပေါ့နော်ဒီခါနယ်မျိုးတွေမှာလည်းအေးချမ်းချမ်းပြီးသွားတယ်လို့ပဲကျွန်တော်တို့သုံးသပ်လို့ရနိုင်တယ်ခင်ဗျာပြောလို့ရနိုင်ပါတယ်ဟုတ်ကဲ
့ဆိုတော့ကိုသက်နိုင်ကလည်းရှိကစစ်တွေမှာရခိုင်ပြည်နယ်စစ်တွေမျိုးမှာဆိုတော့ကိုသက်နိုင်ရောက်နေတဲ့နေရာရှိနေတဲ့နေရာမှာတွေ့ရတယ်လို့ပါရောအချိန်ကြီးဘယ်လိုရှိတယ်နောက်ကိုသက်နိုင်ရခိုင်ပြည်နယ်တဝမ်းမှာဟလာကိုဖက်တော်ကိုစုံစမ်းထားတဲ့လောက်နေမြန်ထားတဲ့လောက်ရခိုင်ပြည်နယ်ဘက်မှာရောအေးချမ်းချမ်းရှိခဲ့ပါလားရေပုံရအချိန်ကြီးဘယ်လိုရှိခဲ့လဲ
ရေပုံရအချိန်ကြီးပြောရမယ်ဆိုရင်တော့အေးချမ်းချမ်းနဲ့ပဲပြီးသွားပါတော့ဒါပေမဲ့ဒီတချို့အနေချင်းအခက်အခဲလေးတော့ရှိကြတာပေါ့ဥပမာအခုကကိုဗစ်ကာလမျိုးမှာပေါ့နော်သူတို့ဒီတချို့မေးရုံတွေကဒီ social distancing နဲ့မညီဘူးဆိုတယောက်နဲ့တယောက်နေရာချင်းတော့ပူးကပ်နေတာမျိုးတွေရှိတာတော့ရှိတာပေါ့နော်နောက်တစ်ခုကကျွန်တော်ဒီမေးရုံတစ်ခုတော့အဲ့မှာပါတွေ့ခဲ့လေဆိုတော့ဒီသူတို့ကမေးဆန်တက်ရှင်တွေကပေါ့နော်ဒီနေ့ကျမှမေးစည်းလာစစ်တာအဲ့တော့မေးစည်းမှာမပါဘူးဆိုပြီးတော့အဲ့လိုမျိုးဘယ်လိုမျိုး OGJ ဖြစ်နေတာလေးလေးနေနေပပတော့ရှိတာပေါ့နော်ဒီဘူအဖြစ်ပြောရရင်တော့ Asian လို့ပြောရမှာပါဟုတ်
ဟုတ်ကဲ့ကိုမှုတေရောကိုမှုတေကြည်ထားသလားလိလထားသလားဘယ်လိုထူးခြားတဲ့အခြေအနေမျိုးတွေများရှိခဲ့တယ်လို့သိထားတယ်လေကိုမှုတေ
ကျွန်တော်ဒီကျွန်တော်မြင်တဲ့လောက်ကတော့ဒီကျွန်တော်ဒီဟိုဟာတွေ့ရတဲ့လောက်ကတော့ဒီထူးခြားမှုဆိုလို့ရှင်တော့ဒီရွေးကောက်ပွဲကတော့ဒီမဲပေးတဲ့သူကတော့အဲညားလာတာတော့သိကြတယ်ပေါ့နော်ဒါပေမဲ့တစ်ခါမှလည်းဒီရွေးကောက်ပွဲမှာဒီမဲပေးပိုင်ခွင့်ရှိတယ်မဲမပေးရတဲ့အခြေအနေတွေလည်းအချို့နေရာတွေမှာဟိုရှိရမျိုးတွေ့ရတယ်ဆိုတော့ဟိုရေဘူးကသုံးသက်လို့ရှိရင်တော့ရွေးကောက်ပွဲကဒီရွေးကောက်ပွဲကနည်းနည်းလူလဲပို့ပြီးတော့မှဒီစိတ်ဝင်စားမှုမြင့်တက်တယ်ဆိုတော့ကိုသတိတည်တည်ထားပြီးတော့ဒီမဲလာပေးကြတဲ့လူတွေတော့ညားပါတယ်ခင်ဗျာဆိုတော့ဟိုသုံးသက်ရတော့ဒီကောင်ဒီရွေးကောက်ပွဲအခြေအနေကတော့အေးအေးချမ်းတော့ရှိတယ်ဒီမဲပေးတဲ့လူတွေလည်းစိတ်ဝင်စားတယ်နောက်ကဒီအဓိကအဖြစ်လူငယ်တွေရဲ့ဒီပါဝင်မှုကတော့ပို့ပြီးတော့မြင့်တက်လာတဲ့အခြေအနေကိုတွေ့ရတယ်ဆိုတော့ရွေးကောက်ပွဲဒီလက်ရှိရွေးကောက်ပွဲဒီအခုချိန်ထိကတော့ရွေးကောက်ပွဲအခြေအနေကအားလုံးအေးအေးချမ်းချမ်းရှိနေတဲ့အခြေအနေပါပဲရှိတယ်
ဟုတ်ကဲ့ကိုစီတူကကျွန်တော်တို့ဒီမန္တလေးတရင်တောက်မန္တလေးခြေဆိုင်တရင်တောက်နောက်နေပြည်တော်ခြေဆိုင်တရင်တောက်တွေကိုစီတူကရန်ကုန်ကနေပြီးတော့လှမ်းပြီးတော့အချက်လက်စုဆောင်မင်းမြန်းဆိုတဲ့အခါကျတော့မန္တလေးနဲ့နေပြည်တော်အခြေအနေလေးတစ်ချက်ပြောပါအောင
်ဟုတ်ကဲ့ခင်ဗျာဒီနေ့မှာကျွန်တော်တို့ကဒီရန်ကုန်နဲ့ကျွန်တော်တို့မန္တလေးနေပြည်တော်ပါဝင်ကျွန်တော်တို့တချို့ဒီနယ်မြို့တွေကတရင်တောက်တွေကျွန်တော်တို့ကစဉ်ဆက်မပြတ်ဆက်သွယ်ပြီးတော့တရင်ရယူနေတော့ဒီနေ့ထူးခြားတာကရန်ကုန်ဆိုရင်ကျွန်တော်ကိုယ်တိုင်ပေါ့နော်ကျွန်တော်ကိုယ်တိုင်ကျွန်တော်ဒီမဲယုံတချို့ကိုတွားရောက်ပြီးတော့သတင်းရယူတဲ့အခါမှာတချို့မဲယုံတွေကတော့တော်တော်လေးအဆင်ပြေတယ်။ဒါပေမဲ့တချို့မဲယုံတွေကတော့မဲယုံပရဝုံအတွင်းထဲကိုတော့ဝင်လို့မရဘူးဆိုတော့ ကနဦးပိပံချက်ပေါ့နော်ကနဦးတားဆီးချက်ပေါ့အဲ့လိုတားဆီးချက်မျိုးကျွန်တော်ကိုယ်တိုင်ကြုံခဲ့ရတယ်ဒါပေမဲ့ကျွန်တော်ရှင်းပြပါရတယ်တော့ကျွန်တော်တို့မှာဒီလိုစီမီစီကန်းနေဘယ်လိုတိကျပြထမ်းထားလဲမယုံအတွင်းရလွယ်ရင်ကျွန်တော်တို့ဒင်းရယူခွင့်ရှိတယ်ဆိုတော့ရှင်းပြတော့နားလည်သွားကြတယ်ပေါ့နော်နားလည်သွားပြီးတော့ကျွန်တော်တို့ခီနိုင်လဲတော့အဆင်ပြေသွားတာမျိုးကျွန်တော်ကိုယ်တိုင်ကြုံရတယ်သို့တော်လည်းမန္တလေးမှာကျွန်တော်တို့ရဲ့သတင်းတောက်ရှိနေတော့မန္တလေးရဲ့သတင်းတောက်ကတော့အဲသူကြုံခဲ့ရတာကအဲ့ဒီမယုံတစ်ခုသူရောက်သွားတဲ့အချိန်မှာဒီအထူးရဲလို့နောက်မဲယုံဝင်တန်းလူလူရဲ့သူ့ကိုတားတယ်ကင်မရာကိုလုံးဝယူလို့မရဘူးအတွင်းထဲကိုလုံးဝဝင်လို့မရဘူးအပြင်ရရိုက်မယ်ဆိုရင်လည်းမဲယုံအတွင်းထဲကိုကင်မရာနဲ့လှမ်းချိန်ပြီးတော့ရိုက်တာမျိုးလုံးဝလုပ်လို့မရဘူးဆိုတော့တားတဲ့ချက်မျိုးရှိတော့သူ့အတွက်တော့အတော်လေးသတင်းတပ်ပုံရယူတဲ့အခါအတော်လေးခက်ခဲဖြစ်ခဲ့တာကိုတွေ့ရတယ်နောက်ဒီနေပြီးမန္တလေးလူမျိုးဒီတက်မဲယုံအပြင်ထုတ်တဲ့အားမျိုးမှဆိုရင်လည်းသူကတယ်လီဖုန်းနဲ့တပ်ပုံရိုက်တာကိုတော့မှဒီနားမှာရိုက်လို့မရဘူးအဝေးရနေသွားပါဆိုတာမျိုးပြောတယ်။နောက်အင်တာဗျူးလုပ်မယ်ဆိုတော့ဒီလူတွေကဒီနားမှာမဗျူးပါနဲ့ဆိုတာမျိုးတွေဒီတာမျိုးရှိတယ်ပေါ့နော်။နေပြီးတော့မှဆိုရင်လည်းသူနီ၎င်းပဲတက်မဲယုံနေရတော့တေးကြတယ်အနာကတ်လို့မရဘူး။တာမျက်ချက်တွေရှိတယ်။နောက်ပြီးတော့တချို့မဲယုံနေမှာတော့နားလည်မှုလွဲပြီးတော့မီဒီယာတွေဟာဒီမဲယုံပရဝုံအတွင်းထဲကိုလုံးဝဝင်ခွင့်မရဘူးဆိုတဲ့အခြေအနေမျိုးသူတို့တာမျက်တာမျိုးကျွန်တော်တို့သတင်းထောက်တွေကိုယ်တိုင်ကျွန်တော်ဒီနေ့တော့ကြုံခဲ့ရပါတယ်။အဲ့တော့တချို့ခြုံပြောရရင်တော့တချို့နေရာတွေမှာတော့ပြောလို့ဆိုလို့အဆင်ပြေတော့နားလည်မှုရသွားပြီးတော့ကျွန်တော်စီနီစီကန်တန်းဆောင်ရွက်တာရှိလို့တချို့နေရာတွေမှာတော့စီနီစီကန်အတိုင်းမဟုတ်ပဲနဲ့ပြိပင်တားဆီးတာမျိုးကြုံခဲ့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ကိုတက်နိုင်စစ်တွေမှာရောဘာလို့တွေ့ကြုံနေရခဲ့လဲဘယ်လိုတွေ့ကြုံနေကြုံခဲ့ရသေးလဲ
။ကျွန်တော်အဓိကတော့ဒီဟာတည်ရင်တော့ယူတာမေးယုံ၅ယုံ၆ယုံလောက်ရှိမှာဗျာ။၆ယုံလောက်ရှိမှာအဲ့ဒီမှာတယုံပဲကျွန်တော်ကအပြင်ကနေရိုက်လို့ရတာပေါ့နော်။ကျန်တဲ့မေးယုံ၅ယုံလောက်ကဒီမဝင်နေဆိုတာကြီးပဲပေါ့နော်။ကျွန်တော်ဘယ်လိုရှင်းပြပြလဲလို့မျိုးမရတဲ့အနေထားပေါ့။ဥပမာကျွန်တော်အပြင်ကနေရိုက်မှာဒီမေးယုံအထင်းယုံမဝင်ဘူး။အထင်းမှာမေးဘုံတွေလည်းမရဘူး။အပြင်မှာလူတွေတန်းစီနေတာလောက်ပဲကျွန်တော်တို့ဒီပရဝုံတင်းကိုဝင်ပြီးတော့ရိုက်မှာလို့ပြောတာတော့သူတို့ကဒါခွင့်မပြုတော့ဘူးပေါ့နော်ဒီလိုမျိုးဟိုဟာဓာတ်ပုံရိုက်ဖို့ဗီဒီယိုရိုက်ဖို့ခွင့်မပြုတော့ဘူးပေါ့နော်ဟိုကျွန်တော်တို့ကလည်းပြန်ပြီးတော့ဖြည့်ရှင်းပေးရတာပေါ့ဒါမဟုတ်ဘူးကျွန်တော်တို့ဒီအပြင်ကကျွန်တော်တို့မှာတရင်ယူပိုင်ခွင့်ရှိတယ်ဆိုတာမျိုးဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းသူတို့ပြောထားပြီးသားရှိတယ်အဲ့လိုမျိုးပေါ့အစိမ့်စိမ့်ပေါ့ပြီးတော့အဲ့လိုပြောလို့လည်းတခါအစိမ့်မပြေသေးဘူးမရဘူးပေါ့နော်ဘယ်ကပဲထုတ်ပြန်ပြန်မရဘူးဆိုတာမျိုးတရင်ဌာနအမြင်တွေထည့်ပြီးတော့ပြောတာပေါ့နော်ဥမာကျွန်တော်ကဘူယော်ရေကပါဒီလိုတရင်ယူဖို့ပြောဘူယော်ရေကပဲဖြစ်ဖြစ်ဘာကဖြစ်ဖြစ်ဒါကမရဘူးဆိုရင်မရဘူးဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒီပြည်내ကော်မရှင်ကျွန်တော်တို့မှာတစ်ခေါက်ဖုံးဆက်ပြီးတာဝန်ရှိလူတွေမေးရသေးတယ်ဒါဒီလိုလားဆိုကော်မရှင်ကလူတွေကရတယ်ဝင်ဆိုတာတော့အဲ့မှာရှိတဲ့လုံခြုံရေးတွေကအဲ့ဒါဘာသူပြောတာလဲပေါ့နော်သူတို့အထက်အရာရှိရင်လည်းထပ်ပြောအောင်မယ်ဆိုတာမျိုးပေါ့နော်အဲ့တော့ကျွန်တော်တို့မှာအရှင်တော်တော်ကြံ့ကြာတယ်ဆိုတာဥမာကျွန်တော်လိုမျိုးဆိုရင်ဒီရခိုင်မှာဆိုလို့ရှိရင်စစ်တေမမေးုံတော်တော်များများတယောက်သေးရောက်တပ်ပုံရောဗီဒီယိုရောတွက်ရိုက်နေရဆိုသူတို့ရှင်းပြနေရတာကနိုင်ဝဲလောက်ရှိတယ်အဲ့လိုမျိုးပေါ့နော်တော်တော်အဆင်မပြေတဲ့အနေထားပါခင်ဗျာဟုတ
်ဟုတ်ကဲ့ကိုမူသည်ဆိုတဲ့အခါကျတော့ခုနပြောသလိုမဲဆင်းမပါတဲ့ချိန်ကြီးမျိုးလေးတွေဒါတွေကဟိုအရင်ကြီးကြကြဲပြန့်ပြန့်တရင်တွေမကြားရနေဖြစ်တာတော့ဖြစ်တယ်ပေါ့နော်အခုဒါတရင်တောက်တွေနေနေဆိုတော့ဒါကိုယ်တိုင်ကြုံရတဲ့ချိန်ကြီးရှိတယ်ဆိုတော့တခြားတရင်တောက်တွေရဲ့တွေ့ကြုံနေလဲဆိုတော့နောက်ထပ်တော့ကြားတော့ကြားရအောင်ပါဆိုတော့အခုလိုဖြစ်တဲ့အချိန်ကြီးတွေပေါ့မှာကိုမူသည်ဘယ်လိုသုံးသပ်တယ်လဲဘယ်နေရာမှာအားနည်းသွားတာလဲဘယ်လိုခြုံရင်းချက်ကြောက်လဲ
ဆိုတော့ဒီကတော့ကျွန်တော်တို့ဒီမဲဆင်းနဲ့ဒီကျွန်တော်တို့ဒီဆန္ဒမဲဒီမဲပေးပိုင်မရှိရလည်းမထုတ်ပေးတဲ့နေရာမှာလည်းနည်းကွာဟချက်ရှိလိမ့်မယ်လို့ဖြစ်နေ။ဒါကတော့ဒီတနင်္ဂနွေလုံးတိုင်းတာနဲ့ရှင်ပြီးတော့ဒီအားနေရဆိုတာပြောဖို့ကတော့နည်းနည်းစောသေးရပေါ့နော်။ဆိုတော့ဒါမဲ့တချို့ဒီဒေတာတွေမှာတော့ဒီမဲဆန်မဲဒီဆန္ဒမဲပြုပိုင်လို့ရှိတဲ့ဒီလက်မှတ်ရထားလို့လည်းသူဒီမဲဆန်မဲမပါဘူးဆိုရင်ဒီကွာဟချက်လေးတွေတော့ဟိုရှိရမှာတွေ့ရတယ်။ဆိုတော့ဒါပြန်ကြည့်တဲ့ဒီဟာတွေကကျွန်တော်တို့ဒီပြန်ကြည့်လိုက်တဲ့ခါကျများသောအားဖြင့်ကဒီတိုင်းသားရေးရမဲဆန္ဒငယ်တွေကိုဒီဆန္ဒမဲဆန္ဒပြုဖို့ဆိုတဲ့ဒီမဲဆန္ဒရှင်တွေမှာတုံ့ရတာမျိုးကိုမြင်ရတယ်ဆိုတော့အဓိကကြားရဲကျွန်တော်တို့ဒီပြည်သူတော်တို့ဒီမြို့သားတော်တို့မှာတော့ဒါမျိုးသတင်းတွေကျွန်တော်တို့မကြုံမတွေ့မမြင်ရသေးဘူးပေါ့နော်ဆိုတော့ဟိုဒီတိုင်းသားကြီးရမဲဆန္ဒနယ်တွေမှာတော့ဒီလိုအခြေအနေမျိုးတွေရှိတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုသိချင်တာကမဲယုံတွေကမနေ့6နာရီနေပြီးတော့ညနေ4နာရီအထိဖွင့်တယ်နော်ကိုစီသူဆိုတော့ညနေ4နာရီမဲယုံတရားဝင်ပိတ်တဲ့အချိန်မှာကိုစီသူတို့ဒီမဲယုံမှာမဲပြီးမှုကြံနေသေးတယ်တန်းစီနေရသေးတဲ့လူတွေများရှိသေးလားအဲ့ဒါဘယ်လိုသိရလဲ
အဟုတ်ကဲ့ဒီမဲဆန္ဒရှင်ရေအတွက်စည်ရင်းအရာများတဲ့မဲယုံတို့မှာတော့ဒီ၄နာရီထိုးတဲ့အထိလူတွေကတန်းစီနေတဲ့အတွက်ဒီ၄နာရီမထိုးခင်၄နာရီထိုးတဲ့အချိန်မှာဒီမဲယုံပလုံအတွင်းထဲကိုရောက်နေပြီးသားဖြစ်နေတဲ့တန်းစီနေတဲ့သူတွေကိုအတွင်းထဲကိုထည့်လိုက်ပြီးတော့မဲယုံကိုပိတ်လိုက်တဲ့အခြေအနေမျိုးကျွန်တော်တို့ရန်ကုန်မှာလည်းတို့မဲယုံတွေကြုံရတယ်ပြီးတော့မှလည်းကျွန်တော်တို့တို့မဲယုံတွေကြုံရတယ်ကျွန်တော်တို့သတင်းတောက်တွေရနေပြီးတော့သိရတယ်နောက်တစ်ခါတောင်ကြီးလိုနေရာမျိုးမှာလည်း လူတစ်ထောင်လောက်မဲယုံအတွင်းမှာရောက်နေတယ်မဲမပေးရသေးဘူးဆိုတဲ့အခြေအနေမျိုးတွေကျုံရတယ်ခင်ဗျာဒါတော့ဒီရွေးကောက်ပွဲကော်မရှင်ကလည်းထုတ်ပြန်ထားပြီးသား၄နာရီမတိုင်ခင်မှာကျူရောက်လာရင်မဲပေးခွင့်မဆုံးရှုံးစေရဘူးဆိုတဲ့စီမီစီကန်နဲ့ထုတ်ပြန်ချက်ကိုလည်းလိုက်နာကြပုံရပါတယ်အဲ့တော့မဲပေးပြီးတဲ့အချိန်မဲယုံပိတ်တဲ့အချိန်၄နာရီအထိကတော့ကိုဗစ်ကျန်းမာရေးဒီထုတ်ပြန်ချက်တွေအရာတချို့နေရာတွေမှာလူကကြန့်ကြာတာရှိတာပေါ့နော်လူတွေလာပြီးတော့မဲပေးတဲ့အခါမတ်တွေအရင်ပေးရတယ်ပစ္စည်းတွေပေးရတယ်လက်တွေစေးရတယ်ဆိုတော့တယောက်ချင်းတယောက်ချင်းမြန်မြန်လောက်အောင်မဲ့အစားကျန်းမာရေးတန်တဲ့ချက်တွေအရာဖြည်းဖြည်းချင်းလောက်ရတာဆိုတော့မဲယုံပိတ်သွားတဲ့အချိန်အထိတောင်မှလူတွေရှိနေတာမျိုးကျွန်တော်တို့စုံစမ်းသိရှိရသလောက်ကျွန်တော်တို့တချို့နေရာတွေမှာအဲ့ဒီအခြေအနေရှိပါတယ်ဗျ။
โอเคกูตะไหนยะไคมาเหรอกูตะไหนไม่รู้ตีท่าเลยเมยုံไปได้เฉยมาเมยปิกูจันนี่ดูดิสิล่ะ
โอเคดิฉันก็เมยုံดิเมยုံไปได้เฉยมาเมยုံอกลงก็ไม่ยောက်နိုင်ဘူးပေါ့เนาะだแม้ดิตะชาตะดิ้งท่องดิยောက်နေได้ดิสิทธิ์ฤเฉยไซตะดิ้งท่องดิยောက်နေได้เนี่ยอ๋อหล่ําไม่จี้อ่ะก็ตัวโดยောက်နေได้เนี่ยมาเลยดิไอ้อะหลออะเพียงมาเมยုံไปได้เฉยมาดิอะเพียงมาจันให้ได้သူတွေရှိတာပေါ့နော်အဲ့တော့ကျွန်တော်ရောက်နေတဲ့မေးယုံမှာလည်းတွေ့ရတယ်ဗျတွေ့ရဆိုတာသူတို့က၄နာရီထိုးပြီဆိုတာနဲ့ channel ကပိတ်ပလိုက်ပြီပေါ့နော်မေးယုံ pro one တစ်ခုလုံးပိတ်ပလိုက်တော့အဲ့ဒီအချိန်မှာမှဒီအပြင်ကနေကျွန်တော်တွေ့တာတော့၁၀ယောက်လောက်ရှိနေဗျာဒါသူတို့ထက်လာတာနဲ့အဲ့မှာကြံခဲ့တာနဲ့ပေါ့နော်တချို့ဆိုလို့ရှိရင်မေးစည်းရင်းမှာနာမည်ရှာတော့ဝင်ရှိတယ်၄နာရီကထိုးနေပြီအဲ့လိုလူတွေဆိုလို့ရှိရင်ပေးလို့မရတော့ဘူးပေါ့နော်အထက်မှာရှိတဲ့သူတော့ပေးအပြင်ကထပ်ဝင်လို့မရတော့ဘူးဆိုတာမျိုးပေါ့နော်အပြင်မှာအထက်မှာပေးလို့မပြီးပေးပဲကြံခဲ့တဲ့သူတွေကဆက်ပေးလို့ရတယ်ဒါပေမဲ့အပြင်ကလူတွေဝင်ပေးခွင့်မရတော့ဘူးပေါ့တချို့ဆိုပြန်သွားကြတာကျွန်တော်ရောက်နေတဲ့မေးယုံမှာတွေ့ရတယ်ခင်ဗျာဟုတ
်ဩဟုတ်ပြီဒါတော့နည်းနည်းစမ်းတဲ့အခြေအနေပဲဗျာဆိုတော့ကုမှုတက်က2015တုန်းကလည်းပဲလုတ်တဲ့ရွေးကောက်ပွဲကိုလည်းပဲကုမှုတက်စောင့်ကြည့်ခဲ့တယ်အဲ့ဒီအချိန်တုန်းကလေးလာခဲ့တယ်အဲ့ဒီအချိန်တုန်းကတချို့တက်လက်တွေအခြေအနေတွေသိထားတာရှိမယ်ဆိုတော့အခု2020နဲ့ကျွန်တော်တို့2015နဲ့နိုင်ရှင်မယ်ဆိုရင်မဲပေးတဲ့လူအရှိတွေဆင်းရဲတိကြတော့ကျွန်တော်တို့မသိနိုင်သေးဘူးပေါ့နော်ဒါပေမဲ့အကြမ်းပြင်းဟလာကုလေးလာထားသလောက်နိုင်ရှင်ကြည့်မယ်ဆိုရင်မဲပေးတဲ့လူအရှိအတွက်ပေါ်မှာကုမှုတက်ဘလို့မြင်တယ်လေပုံများနိုင်သလားဒန်းလူလောက်လားနည်းများနည်းသလား
အချက်လက်ရပြောရင်တော့ကျွန်တော်တို့ဒီမဲပေးပိုင်ခွင့်ရှိတဲ့ဥပဒေက2015နဲ့2020ရှင်လိုက်2020ကပုံများလာဆိုတော့ဒီ38တန်းတော့ရှိတာကော်မရှင်ကထုတ်ပြန်ထားတာပေါ့။နောက်ဒီပတ်ဆိုတာတွေအောင်းမဲပေးတဲ့လူငယ်တွေကလည်း9000လောက်ပြည့်တော့ပေကြတာတော့ဒီ2015နဲ့2020အချက်လက်ရတော့ကျွန်တော်ဒီလက်ရှိဒီမဲပေးပြီးသွားတဲ့ဆိုင်မချုပ်ခင်ကြီးရတော့မဲပေးတဲ့ဥပဒေကလက်ရှိကျွန်တော်မြေပြင်အခြေအနေကိုကြည့်လိုက်လို့ရှင်လက်ရှိအချိန်မှာဒီနည်းနည်းလေးပို့ပြီးတော့မှဒီရုပ်ောက်ပေါ်မှာဒီကိုဗစ်ကာလဖြစ်နေတယ်နဲ့ဒီမဲပေးမှုမဲပေးရသူကဟို2015ထက်တော့မနှိမ့်တဲ့ဒီစိတ်လှုပ်ရှားမှုဒီတော့ဒီမဲပေးတဲ့နေရာမှာဒီပါဝင်မှုကမြင်ရတယ်ပေါ့ဆိုတော့တနည်းအားဖြင့်တော့ကျွန်တော်ဒီကိုဗစ်ကြောင့်နည်းနည်းလေးဟိုသတင်းရောလူစုလူရောနည်းနည်းလေးဟိုချို့နေရာတွေမှာဒီပါတယ်ပါတယ်မြင်ရပြင်မဲ့လေမဲပါတယ်မြင်ရပြင်မဲ့ဒီကြေဘူးကကြည့်တော့ကျွန်တော်ဒီ2020နဲ့2015မဲပေးတဲ့အချိန်ဒီမှာတော့စိတ်မကွာဘူးလို့ပြောရပါတော့ဆိုတော့ဒါမဲ့ဒီမဲပေးပိုင်ခွင့်ရှိတဲ့ဥအရေးအတွက်ကကြည့်လို့ရှင်တော့2020ကပိုများနိုင်ကြီးရှိတယ်ဆိုတော့ဒီမဲပေးပိုင်ခွင့်ရှိတဲ့သူကလည်းများတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီ2020ရွေးကောက်ပွဲမဲပေးမှုကတော့2015ထက်ပိုပြီးတော့မှများနိုင်တယ်လို့သုံးသပ်ရပါ
တော့ကိုတက်နိုင်ရခိုင်မှာဒီရွေးကောက်ပွဲပေါ်ရခိုင်ဆိုတော့မက်ဆန်နာနဲ့အများစုမချင်းပါအောင်လူတွေတန်းနေချီတဲ့လူတွေမဲပေးဖို့မရအောင်ဆိုတော့ရခိုင်မှာဒီရွေးကောက်ပွဲပေါ်ကိုကိုတက်နိုင်ဒီလောက်ရခိုင်လူတွေရဲ့စိတ်ဝင်စားမှုဘယ်လောက်ရှိလဲဗျ
လောလောဆယ်ဒီနေ့ကျွန်တော်တည့်ရတလောက်ဒီမျိုးနဲ့တော်တော်များများကိုလိုက်မေးကြည့်ထားတာကြတော့ဒီအမ်းမျိုးနဲ့ဖတ်မှာဆိုလို့ရှိရင်ဒီဥမာဒီအမ်းမျိုးနဲ့နောက်ပိုင်းရက်ွက်ဒီမေးယုံမှာဆိုလို့ရှိရင်မေးပစ်သူက2000ကျော်လောက်ရှိတယ်ဒါပေမဲ့တကယ်ဒီမေးယုံပိတ်တဲ့အထိလာပေးသူက600ကျော်လောက်ပဲရှိတာပေါ့နော်အောက်ဒီကြောက်ဖြူဖက်မှာဆိုရင်လည်းအဲ့လိုပဲဒီဇယ်ဒီတောင်ဆိုတဲ့မေးယုံမှာဆိုလို့ရှိရင်ဒီမေးပစ်ပိုင်ခွင့်ရှိသူက2980လောက်ရှိရဲ့အဲ့ဒီထက်မှာဒါဒီ1300လောက်ပဲမေးလာပေးကြတာပေါ့နော
်
အဲတခြားဒီမိုင်အောင်တို့တောင်ကုန်းတို့ရန်ကြီးတို့ဖက်မှာလည်းဒီအိုက်ကနေလွတ်တော်ကိုယ်စားလှယ်တဲ့တချို့ကိုကျွန်တော်မေးကြည့်တာတော့အဲ့ထက်မှာတော့ဒီသူတို့လေးအတိအကျတော့မသိဘူးပေါ့နော်ဒါပေမဲ့တော်တော်များများတော့လာပေးကြတယ်ဆိုတော့အချက်လက်လောက်တော့ရတယ်ဗျာဟုတ်အဲ့ထက်မှာဆိုရင်တချို့မေးယုံတွေဆိုလေအဲ့လိုရွေးကောက်ပွဲစောင့်ကြည့်ဖွေတာတယောက်ပဲပေါ့နော်အဲသူစောင့်နေတဲ့မေးယုံကိုမေးကြည့်တာတော့တယောက်ပဲမေးလာမပေးဘူးပေါ့နော်အဲ့တော့ဒီကျွန်တော်မေးကြည့်တာ၄ယုံလောက်မှ၃ယုံလောက်ကတဝက်လောက်ပဲလာကြတာပေါ့နော်တချို့ယုံတွေကြတော့လေအပြင်းဒီပါလာတာတွေရှိတာပေါ့ဟုတ
်ဆိုကမှုတွေအခုကမေးယူနေပြီဆိုတဲ့ခါကျတော့ကျွန်တော်တို့နောက်ဆုံးမဲရလက်ပေါ့နော်ပြပြတတမဲရလက်ကိုဘယ်လောက်ပြရမယ်လို့ပြောနိုင်မလဲကိုမူတည
်းအချို့ဒီတိုင်းသားဒေသတွေရောတချို့ဒီမဲယုံနေမှာကသူမဲရလက်တွေကတူပြီးတော့ဒီဒေတွက်နေတဲ့အခြေအနေမျိုးတော့မြင်ရတာမျိုးရှိတဲ့အခါကျတော့ကျွန်တော်ထင်တာတော့ဒီရွက်ောက်ွယ်ရလက်က
And then it will solely measure you die. So the good lady made it, I did not move the machine. So, did she not? National Icona is a true design model, the two million model. Did you don't move the arrow? Who visited up to darling? So, may I look at all the commission art, Utopia Marvel, which I was, did at the uncle. So, he died by the Utopia and Junior, my Chinonia, Musulus, the Dudadian, and they made him of Dudadian as very high.
โอเคครับครับโอเคเจซุบครับครับทีนี้ยูก็ไปที่ดีกะดีตาတွေပါတော့ဒီဆိုပါဆိုဒီရန်ကုန်လိုတည်းနေရာမျိုးတွေပါညာလက်တွေကထွက်လာနိုင်တယ်ဆိုတာဒီစရရပါဟုတ်ကဲ့ပါခင်ဗျာအော်စနီပီရေကုမှုတေကုစီတူနိုင်ကုတနိုင်အားလုံးသူပဲကျေးဇူးတင်ပါတယ်ခင်ဗျာโอเคကျေးဇူးပါခင်ဗျာโอเคကျေးဇူးပါခင်ဗျာဟာဒီကနေ့ယူကပွဲအချိန်ကြီးရရနေပတ်သက်လို့
ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။NLD အစိုးရနဲ့တက်ချုပ်ပုတ်တိုက်မှုပြဿနာဘာဆက်ဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ထောက်နေစေထွေထွေရုပ်ပွဲကြီးမတိုင်ခင်ဖြစ်ခဲ့တာကတော့ NLD အစိုးရနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့ပုတ်တိုက်မှုလို့ပြောရင်ရနိုင်ပါတယ်ရုပ်ပွဲမတိုင်ခင်နိုဝင်ဘာ၂ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေကြေညာချက်တရက်ထုတ်ပြန်ပါတယ်အနှစ်ချုပ်ကတော့ရုပ်ပွဲနဲ့ပတ်သက်လို့လက်ရှိပြည်တော်စုရုပ်ပွဲကော်မရှင်ရဲ့အားနည်းချက်တချို့ကိုထောက်ပြထားပြီးလွတ်လပ်ပြီးတရားမျှတတဲ့ရုပ်ပွဲဖြစ်ဖို့တန်လျာဖြစ်ပွဲရ
ပေါ်လာတဲ့ပြဿနာတွေအတွက်ပြည်တော်စုအစိုးရကတာဝန်ခံရမယ်လို့ဖော်ပြထားပါတယ်။နောက်ရက်ပိုင်း Popular Journal နဲ့ Interview မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဖြေကြားထားတာတွေကတော့အဲ့ဒီထက်ပြင်းထန်ပါတယ်။စစ်ဗိုလ်ချုပ်ဟောင်းဦးတင်ရေးဦးဆောင်နဲ့အရင်ရွေးကောက်ပွဲကော်မရှင်ကကျင်းပပေးခဲ့တဲ့2015ရွေးကောက်ပွဲကာလတုန်းကကော်မရှင်ကနေရဇက်ကိုကျင်းပပြီးဆိုတာနဲ့သူ့အနေနဲ့လက်ခံမယ်ဆိုပြီးပြောခဲ့ဘူးကြောင်းအခုရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တော်တော်သတိထားမယ့်အခြေအနေဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။အဆိုအဖက်ကတော့အဲ့ဒီထုတ်ပြန်ချက်တွေပြောဆိုချက်တွေဟာဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေတွေရဲ့အနှစ်သာရနဲ့ကန့်ညီမှုမရှိဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးကိုအထောက်အကူမဖြစ်စေဘဲစိုးရိမ်စိတ်တွေမတည်ငြိမ်မှုတွေဖြစ်စေရေးကိုအားပေးရရောက်တယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်။အဆိုရရဲ့အဲ့လိုပြောဆိုချက်ကိုတမတော်ဘက်ကလည်းသူတို့ထုတ်ပြန်တာဟာဖွဲ့စည်းပုံနဲ့အညီဥပဒေနဲ့အညီထုတ်ပြန်တာဖြစ်ကြောင်းပြန်ပြီးရှင်းလင်းပါတယ်။ NLD အဆိုရအဖွဲ့နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ဘာကြောင့်ခုလိုပုတ်တိုက်မှုတွေဖြစ်လာသလဲ။ရှေ့မှာဘာဆက်ဖြစ်နိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။တကယ်တော့အခုရွေးကောက်ပွဲပြီလို့နောက်နှစ်2021မှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အသက်65နှစ်ပြည့်ပါမယ်။အဲ့ဒီအချိန်တက်မတော်ကနေအငြင်းစားယူလိမ့်မယ်လို့တက်မတော်နဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောဆိုထားပါတယ်။တက်မတော်ရဲ့မှာထိတ်ဆုံးအကြီးကဲယာရုကနေအနားယူတော့မယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အခုရွေးကောက်ပွဲရလဒ်အခြေအနေပေါ်မူတည်ပြီးနိုင်ငံအထွတ်အထိပ်သမရဖြစ်အောင်စူးစမ်းနိုင်တဲ့အခွင့်အလမ်းတစ်ခုရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးသူကိုယ်တိုင်နိုင်ငံတကာအင်တာဗျူးတွေမှာလည်းပြောဆိုထားပါတယ်။သူအနေနဲ့တက်မတော်ကအငြင်းစားယူသွားသည့်တိုင်အခြားဘဲတာဝင်တွေကိုမဆိုထမ်းဆောင်နိုင်မှုအရေးချင်းရှိတယ်ဆိုတာပါပဲ2008ဖွဲ့စည်းပုံခြေခံဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်သမ္မတနဲ့ဒုသမ္မတရွေးချယ်တင်မြှောက်ရတဲ့ပြည်ထောင်စုလွှတ်တော်အဆင့်ကိုယ်စားလှယ်ရဲ့25ရာခိုင်နှုန်းကိုခန့်အပ်ပိုင်ခွင့်ရှိပါတယ
်သူခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်တွေဟာဒုသမ္မတတယောက်ကိုရွေးချယ်မှာဖြစ်ပြီးသမ္မတရွေးချယ်ရမှာလဲဆန္ဒမဲပေးကြရမှာဖြစ်ပါတယ်ဒါကြောင့်တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သူသာလိုချင်ပဲဆိုရင်သူကိုယ်သူဒုသမ္မတအဖြစ်တက်ကိုယ်စားလှယ်တွေကနေတစ်ဆင့်နာမည်စီးတည်သွင်းခွင့်ရှိပါတယ်။ဒါပေမဲ့သမ္မတဖြစ်ဖို့ဆိုရင်တော့အခြားသောဒုသမ္မတနှစ်ယောက်နဲ့အတူပြည်တော်စုလွှတ်တော်မှာရှင်ပြိုင်ရွေးချယ်ခံရမှာဖြစ်ပါတယ်။တကယ်လို့များရွေးကောက်ပွဲမှာ NLD ပါတီအစိုးရဖွဲ့နိုင်သည့်အထိအပြတ်သတ်အနိုင်ရသွားခဲ့ရင်ဒုသမ္မတစေချာပေါက်ဖြစ်နိုင်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့သမရဖြစ်ရေးစ조사권ရှိတော့မှာမဟုတ်ပါဘူးရိုးရိုးဒုသမရတယောက်အဖြစ်ကိုပဲလက်ခံလိုက်ရမှာပါဒီအတွက်သူ့အနေနဲ့သမရဖြစ်အောင်조사권ရဖို့ဆိုတာ NLD အပြတ်သတ်နိုင်မနိုင်အခြေအနေပေါ်မှာတွားပြီးမူတည်နေပါတယ်
Tamarone, Ditonsu, Yukapwe Commission, Sabi, don't die Miraga, Yukapwe Saya, Ni Ubri, Naku, Pinsene, Kesamava, the Kugaro, Messena, Nemi, the Kukuma, Yapon, Tiashi, say Temene, Yawni, do the Yaw, A Messena, Nemi Mave, maybe we are make Sago, Yapon goes so be Piene Kesava, any Pinsinja. Dimajiga NLD Party, a ye tase nine, disingesubi, Diana Ametrine, Demero Baka Gangwe Ketavare, now disinget Kugaro, Demero Mayo Nigu, a yinga Dadrim Mabe, Tayagani, Dabin Bedrim Mabe, Tabi, Mabe Zime, Gisava, Dagole, Demero Baka, Lemma can be me, Mequea Maro, Shoning Evare, a ye netau to say, we got Werunga, Demero, Jorhau Naukan, Dikai Pu Party, at the at nine egg gaysa. Natosanga, we got Wema, she yakai no jolaune nide. Bitonsu sin, a man lizard denia, nine egg gaysama, Demero Mary, a miaji bagare. Any natalo, Daka lare, Jute, Mary Guyo, Yuyo Bere, Mary Guba, Bama sees it, Sisida Malone Nayabu. A cooking sin like the new ubri ya, Demeroda, Messinry, Jote Merigo, season Nayomaga, the game may be any male, party a melancholy at Titiga, Sanchi Nijaroma Tibare, the gale let way you wake up way, a Jew, Jote may be a galama, Daka lare Jote Merigo, party a melancholy riga, season Kedavare, season Yomaga, a thing up on it, print on it, than the up tipwe, Jote Merigo, ye to a chimabube. Beme Piet the Pen Lida Mule Shilavare, a chart of Pamale, Bojomuji Meonline, Yuka Bue, Donje Dream, Patama Uzo J, Debdin Bama, Lululele, Metwa Tejame, Demero Darine, Midasu Winugu, Belo Gozele Mugu, Mete Basugi, Tetalele, Majani Ari Chini, Yanivare.
Let's see, Mimanga, Yuka Bueu, Namejo Kata Senda, Japan Suya Gozele Apwe, Pire Pace Apwe. နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့တော်တော်များများစောင့်ကြည့်နေကြပါတယ်ရုပ်ကွယ်ပြည်တာနဲ့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ကွယ်ဟုံးမဟုတ်သူတို့ဆုံးဖြတ်ကြေညာပေးကြပါလိမ့်မယ်ရုပ်ကွယ်မစခင်6လအလိုလောက်ကတည်းကရုပ်ကွယ်ဟာတရားမျှတမှာမဟုတ်ဘူးဒါကြောင့်တက်ချုပ်ကအာဏာသိမ်းပြီးရုပ်ကွယ်လုပ်ပေးပါလို့တွားပြောတဲ့ပါတီတချို့ကတော့အသိမှတ်မပြုတ်ရောက်ထုတ်ပြန်ကြေညာတာမျိုးတော့ရှ ဒုသမရယာရူးကိုလက်ခံလိုက်တာမျိုးလုပ်ရမလားဆိုတဲ့အဖြေတစ်ခုခုတော့ပေါ်ထွက်လာမှာဖြစ်ကြောင်းပ
ါ။ဒီလိုနေညာပိုင်းအတွက်ပတ်စင်ဇာနာတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ2020ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကိုမြန်မာနိုင်ငံမှာဒီနေ့ကျင်းပခဲ့ပြီးတော့မဲဆန္ဒရှင်ပြည်သူတွေပဲပြေးခဲ့ကြပါတယ်။မဲယုံတွေကိုမနက်6နာရီမှာစတင်ဖွင့်လှစ်ခဲ့ပြီးတော့ညနေ4နာရီမှာပိတ်ပြီးအခုဆိုရင်မဲတွေကိုစတင်ရေတွက်နေပြီလည်းဖြစ်ပါတယ်။ COVID-19 ကာယောဂါကာလဖြစ်နေတာကြောင့်ယောဂါကူးစက်မှုတွေမဖြစ်ရအောင်နှကောင်းသီးတွေတက်ပြီးတော့တရောင်းနဲ့တရောင်းခက်ခေါ်ခွာနေပြီးမဲပေးကြတာဖြစ်ပါတယ်။ဒီနေ့မှာမြန်မာနိုင်ငံရဲ့လူဦးရေ54တန်းကျော်တဲ့ကစုစုပေါင်းမဲပေးခွင့်ရှိသူဟာ38တန်းရှိပါတယ်။ဒီနေ့မှာတော့ရွေးကောက်ပွဲကိုတရားမျှတစွာကျင်းပနိုင်မယ့်အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစုစုပေါင်းမြို့နယ်15မြို့နယ်ကမြို့နယ်လုံးကျွတ်နဲ့အခြားတိုင်းနယ်ပြည်နယ်တွေကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့အတွက်2015ထက်ဆိုင်တော့မဲဆန္ဒနဲ့အရင်အတွက်ပိုပြီးတော့နှဲသွားခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကိုအနိုင်ရသူဖြစ်တဲ့သတင်းမီဒီယာတွေကမနေ့ကတက်ချက်လိုက်ပြီးတဲ့နောက်မှာဂျိုးဘိုင်ဒန်ဟာမနေ့ညနေပိုင်းကတော့ဒယ်လာဝဲပြည်နယ်ဝမ်းမင်းတန်မြို့ကနေမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီကောက်ပွဲနိုင်ရပြီလို့ကြေညာနိုင်တဲ့ဂျိုးဘိုင်ဒန်ကသူ့အနေနဲ့တိုင်းပြည်ကိုစူးစီးနိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်ဆိုပြီးတော့တတိပြုပြောကြားခဲ့ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုဗစ် -19 ရောဂါကူးစက်ခံသူဟာပြင်းပြအားဖြင့်တသိန်းကျော်ရှိပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကတော့13,800ကျော်နဲ့အများဆုံးဆန်းကျင်တင်ခဲ့ပါတယ်။ဒါပြင်ရောဂါကူးစက်ခံသူစုစုပေါင်း 9.8 တန်းနဲ့တည်ဆုံးသူ 23,000 ရှိတယ်လို့ဂျောင်းဆော့ကင်တက်ကသူကပြောပါတယ်ခင်ဗျာ။အနည်းငယ်နဲ့ညာပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရပြည်မြန်မာပိုင်းအစီအစဉ်တွေကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.